Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာသောတာရှင်များခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်က2015ခုနှစ်ဇန်နဝါရီလ23ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32.40-48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။သောတာရှင်အားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါ။အခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါခင်ဗျာ။
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိန်းနဲ့အတူညင်ညာပေးမှာပါရီမင်နိုင်ငံမှာတမရကရောသူ့အစိုးရဖွဲ့ပါနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်ဆော်ဒီအရေဗျဘုရင်အဗ်ဒူလာမကြာသေးခင်ကပဲကွယ်လွန်သွားပြီးဖြစ်ပါတယ်မြန်မာနိုင်ငံမှာပြတ်ထန်းမှုအတွက်အလွတ်တော်ကနေစဉ်းစားနေတဲ့မျိုးဆောင်ဥပဒေနဲ့ပတ်သက်ပြီးနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ကနေပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားရမှာပါကိုဆံမိုးရင်
โอเคကောင်းပါပြီခင်ဗျာသတင်းတွေကြီးညာအပြီးမှာနားဆင်ကြမှာတဲမှာတခုကတော့
တရားမြတ်ထားမှုပဲဒီကတော့ဆိုလို့လားဒီပြမှုကိုအမှန်တရားဖော်ထုတ်ပြီးတရားမြတ်ထားမှုလိုချင်တယ
်စစ်တပ်ရဲ့68မျိုးဆက်ចောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုမြာကြီးပါခင်ဗျာအပြည့်ဆုံးဟိုသတင်းလွှာတွေတင်ဆက်တဲ့ခါမှာနားဆင်ကြပါလိမ့်မယ်ဒါအပြင်မျိုးသားပညာရေးဥပဒေကိုခီးရှိချီတက်ကန့်ကွက်ဆန္ဒပြနေတဲ့ចောင်းသားတွေရဲ့ဆက်လက်ချီတက်ပွဲသတင်းတားမြစ်ခံခဲ့ရတဲ့နေစည်းမချဆရာဝန်များအဖွဲ့MSF ရခိုင်ပြည်နယ်အတွင်းမှာလုပ်ငန်းတွေပြန်လည်ဆောင်ရွက်နေပြီဆိုတဲ့အကြောင်းနောက်ပြီးတော့နေပြည်တော်မှာလေယာသိမ်းခံရလို့ဆန္ဒပြရမှာရဲနဲ့အခြေတင်ဖြစ်ခဲ့ရတဲ့ရွာသားတွေကိုထောင်ဒဏ်ချမှတ်လိုက်တဲ့တရင်ဆတာတွေနားဆင်ကြရမှာပါဒါအပြင်နန္နခင်းအင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ထုတ်လွှင့်နေကြကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာစတဲ့ခန္ဓာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ရီမင်နိုင်ငံမှာသမရအက်ဒ်ရာဘူမန်ဆွန်ဟာရီယောသူ့အစိုးရအဖွဲ့ပါနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။တနင်္လာနေ့ကစပြီးသမရနဲ့နိုင်ငံကိုထိန်းချုပ်ခဲ့တဲ့ဟူသီစစ်သွေးကြွတွေကြားနိုင်ငံရေးလွန်ဆွဲပွဲဖြစ်ပွားနေခြင်းမှာအခုလိုနှုတ်ထွက်မှုတွေဖြစ်လာတာပါ။အတိုက်ခိုက်ခံနေရတဲ့သမရကနှုတ်ထွက်လိုက်ကြောင်းဝါရှင်တန်မှာရှိနေတဲ့ရီမင်အစိုးရပြောခွင့်ရမိုဟာမက်အယ်ဘာရှားက Twitter ဆာမျက်နှာကနေကြက်တပ်ပရင်းနေမှာခြေညာလိုက်တာဖြစ်ပါတယ်။အစိုးရအနေနဲ့ညှိမရတဲ့နိုင်ငံရေးအရှုပ်ထွေးထဲမှာမပါဝင်ခြင်းတော့ဘူးလို့ရီမင်ဝန်ကြီးချုပ်ခါလက်ဘဟားရဲ့ Facebook လူမှုကွန်ရက်ဆာမျက်နှာကရေးသားချက်ကိုကိုးကားပြီး Writers သတင်းကဖော်ပြပါတယ်။ရီမင်ကအကြမ်းဖက်မှုတွေအဆုံးသတ်စေဖို့အတွက်အာဏာခွဲဝေမဲ့သဘောတူညီချက်တွေပေးထားတာကိုအတိုက်ခံအဖွဲ့တွေကလေးလေးဆားဆားလိုက်နာမှုရှိမှသာရီမင်နိုင်ငံရဲ့နိုင်ငံရေးပြဿနာဟာပြေလည်ဖို့ရှိတယ်လို့ဆန္ဒကိုရောက်နေတဲ့ကုလသမဂ္ဂအထူးတန်တမန် Jamal ဘီနိုမာကပြောကြလိုက်ပါတယ်။ရီမင်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်ဥက္ကဋ္ဌဟာနိုင်ငံရဲ့ယာယီအကြီးအကဲအဖြစ်တာဝန်ယူရမှာဖြစ်ပါတယ်။လက်ရှိလွှတ်တော်ဥက္ကဋ္ဌယာဟိုင်းအယ်ရိုင်ဟာအရင်သမ္မတဟောင်းအလီအဗ်ဒူလာဆာလီရဲ့မဟာမိတ်ဖြစ်ပါတယ်။အခုနောက်ဆုံးတွေ့နေရတဲ့သတင်းတွေအရဆိုရင်တော့ဆော်ဒီအရေဗျဘုရင်အဗ်ဒူလာတေဆုံသွားပြီဖြစ်ကြောင်းနိုင်ငံတကာသတင်းတွေမှာဖော်ပြနေပါတယ်။အသေးစိတ်သိရတဲ့သတင်းတွေကိုတော့ရဲရချင်းမှဆက်လက်ဖော်ပြပေးမှာဖြစ်ပါတယ်ရှင်။
IS သွေးကြော်တွေကိုတက်ခိုက်နေတဲ့ IRET တပ်ဖွဲ့တွေကိုလက်နက်ခဲယံနဲ့လေ့ကျင့်ရေးအထောက်ပံ့တွေပေးဖို့အမေရိကန်ပြည်တော်စုကနှိကွေးခဲ့တယ်ဆိုတဲ့ IRET ဝန်ကြီးချုပ်ရဲ့ပြောဆိုချက်ပေါ်သူသဘောမတူဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ခီဂိုကပြောလိုက်ပါတယ်။ဝန်ကြီးချုပ် Haider al-Abadi ရဲ့မှတ်ချက်ဟာအထောက်အကူမဖြစ်စေဘူးလို့သူထင်နေကြောင်းဝန်ကြီးဟေဂိုကပန်ဒဂွန်စစ်ဌာနချုပ်မှာကြာသပတေးနေ့ကပြောပါတယ်။ IRET ကအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့မှာမဟာမိတ်နိုင်ငံ60ကျော်ရှိနေတယ်ဆိုတာကို IRET ဝန်ကြီးချုပ်နည်းနည်းတော့ပို့ပြီးသတိပြုမိတယ်လို့သူကဆိုပါတယ်။ဤရက်တွေကတောင်းတဲ့ဒုံးကြီးတိုင်းကိုပန်ဒဂွန်အနေနဲ့အလှည့်အမြန်ဖြည့်ပေးခဲ့တာကြီးပဲလို့ကာဝေးဝန်ကြီးကပြောပါတယ်။ခရမ်းမီကျောက်တွေနဲ့တခြားပစ္စည်းတွေကလည်းသူ့အဆိုအဖြစ်အရှိန်မြင့်ပြီးတော့ဤရက်နိုင်ငံကိုဆက်ပြီးရောက်နေတယ်လို့သူကပြောပါတယ်။ဤရက်တွေတောင်းတဲ့မိုင်းတန်ခံနိုင်တဲ့ယင်တချို့ဟာခတ်တွေလက်ထဲရောက်သွားတယ်လို့မစ္စတာဟီဂယ်ကပြောပါတယ်။လေ့ကျင့်ရေးဌာန3ခုဖွင့်လှစ်လည်ပတ်နေပြီး4ခုမြောက်ဟာလည်းမကြာခင်မှာစတင်မယ်လို့အမေရိကန်ကာဝေးဝန်ကြီးကပြောသွားပါတယ်။
IS Islamic စစ်သွေးကြော်ရီဒဇာကန်ဖြစ်နေဖမ်းဆီးထားတဲ့ဂျပန်နိုင်ငံသား2ဦးပြန်လည်လွတ်မြောက်ဖို့အတွက်ဖြစ်နိုင်တဲ့နီလန်ပေါင်းစုံကိုစဉ်းစားနေပါတယ်လို့ဂျပန်အစိုးရကကြေညာပရင်းနေမှာပြောကြားလိုက်ပါတယ်။အင်္ဂါနေ့က IS Islamic စစ်သွေးကြော်ရီထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာဒဇာကန်2ဦးကို82နာရီအတွင်းဒေါ်လာသန်း200နဲ့ပြန်ပြီးမယွင်းရင်တက်ပြစ်မယ်လို့ဆိုပါတယ်။ဒါကြောင့်တောက်ကြနေမှာသူတို့တတ်မှတ်ချိန်ဟာကုန်ဆုံးတော့မှာပါ။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတော့အခုဖမ်းခံနေရတဲ့ခန်းချီဂိုတိုနဲ့ဟာရူနာယူကဝါတို့2ဦး ဘေးအန္တရာယ်မရှိဘဲပြန်ပြည်လွတ်လာဖို့အတွက်တန်တမာနီလန်းမျိုးစုံသုံးဖို့ညွှန်ကြားထားတယ်လို့ဗိုလ်တော်ဖူးနေကတိုကျိုမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံဟာအကြမ်းဖက်မှုတွေဘရော့မှာလက်ရောမှာမဟုတ်ဘူးလို့လည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ဂျပန်နိုင်ငံကပြန်မေးငွေကိုပြန်ပြီးပေးမယ်လို့ဝန်ကြီးချုပ်ကဖြစ်စေဂျပန်အစိုးရအရာရှိတွေကဖြစ်စေဘယ်သူကမှမပြောကြားခဲ့ပါဘူး။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကစူနီအစွန်းရောက်တွေရဲ့ဒဏ်ကိုခံရတဲ့နိုင်ငံတွေအတွက်စည်ရေးမဟုတ်တဲ့အကူငွေဒေါ်လာတန်း200ပေးမယ်လို့ကြေညာပေးပြီးတဲ့နောက်မှာ IS Islamic စစ်သွေးကြော်ရရဲ့ဗီဒီယိုထွက်လာတာဖြစ်ပါတယ
်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟုမလအစောပိုင်းမှာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကိုလာရောက်တဲ့အခါသမ္မတဘရက်အိုဘားမားကတွေ့ဆုံမှာမဟုတ်ဘူးလို့သမ္မတအင်မီရောကပြောပါတယ်။မစ္စတာနီတန်ယာဟုဟာအထက်အောက်လူတော်နှစ်ယောက်ပေါင်းကွန်ကရစ်လူတော်မှာမိန့်ခွန်းပြောဖို့လာရောက်မှာပါ။ကာလာရှိကြကင်ဆွဲလာတဲ့မူဝါဒနဲ့စည်းကမ်းတွေအကြောင်းတခြားနိုင်ငံတွေရဲ့အကြီးအကဲတွေသူတို့နိုင်ငံမှာရွေးကောက်ပွဲနဲ့နှိကက်နေတဲ့အချိန်မျိုးအမေရိကန်ကိုလာရောက်ရင်အမေရိကန်သမ္မတကမတွေ့ပါဘူးလို့အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရအမျိုးသမီးကကြတဲ့ပရိနေမှာပြောပါတယ်။မစ္စတာနီတန်ယာဟူဟာအစ္စရေးမှာကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်တရက်နှစ်ပတ်အလိုမလ3ရက်နေ့မှာဝါရှင်တန် DC မြို့တော်ကိုရောက်လာမှာပါ။မစ္စတာနီတန်ယာဟူရဲ့ခီးစဉ်နဲ့ပတ်သက်ပြီးသမ္မတဥပမာရဲ့နိုင်ငံရေးအတိုက်အခံအောက်လွတ်တော်ရီပဘလီကန်ခေါင်းဆောင်ဂျွန်ပီနာကကြိုတင်မျှော်လင့်မထားဘဲဗူဒူးနေမှာကြေညာပြီးတဲ့နောက်အင်ဂျီရောဘက်ကအခုတုံ့ပြန်ချက်ထွက်လာတာပါ။ကွန်ဂရက်လွှတ်တော်မှာမိန့်ခွန်းပြောဖို့အမေရိကန်ပြည်ထောင်စုအပေါ်အစွန်းရောက်အစ္စလာမ်တွေနဲ့အီရန်နိုင်ငံတို့ရဲ့ပြင်းထန်တဲ့ချင်းကြောက်မှုတွေအကြောင်းပြောဖို့ဂျူးနိုင်ငံတော်အကြီးအကဲကိုဖိတ်ကြားထားတာဖြစ်တယ်လို့မစ္စတာဘေနာကပြောပါတယ
်။ UAE အမေရိကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာပြတ်ထန်းမှုအတွက်လွှတ်တော်ကစဉ်းစားနေတဲ့မျိုးဆောင်ဥပဒေနဲ့ပတ်သက်ပြီး USCIRF နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ကြောင်း January 22ရက်ကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီဥပဒေတွေဟာနိုင်ငံတွင်းကဗုဒ္ဓဘာသာမဟုတ်တဲ့သူတွေအထူးသဖြင့် Muslim တွေကိုဘာသာပြောင်းခွင့်နဲ့လက်ထပ်ထိမ်းမြှားခွင့်တွေမှာခွဲခြားမှုတွေရှိနေမှာဖြစ်တယ်လို့ဘာသာရေးလွတ်လပ်ခွင့်ကိုကန့်တတ်ရလဲရောက်နေတယ်လို့ဆိုပါတယ်။မေလာတုန်းကတင်သွင်းခဲ့တဲ့ဘာသာကူးပြောင်းခွင့်ဆိုင်ရာဥပဒေမူကြမ်းဟာဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ဖို့အတွက်နိုင်ငံတကာသတ်မှတ်ချက်ကိုချိုးဖောက်ရရောက်နေတယ်လို့ဒါဟာပြန်ပြီးပြင်လို့မရတဲ့အမှားမျိုးဖြစ်တယ်လို့ပြောဆိုရှုံချခဲ့တာပါ။ဩဂုတ်လတုန်းက USCIRF Commissioner မင်းကြီးတွေဖြစ်တဲ့ Zuri Jackson နဲ့ Eric P. Schwartz တို့မြန်မာနိုင်ငံကိုရောက်တုန်းကလည်းလွှတ်တော်ကိုယ်စားလှယ်တွေပြည်ထောင်စုအစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးဒီဥပဒေတွေနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းပြောဆိုခဲ့တာပါ။2014ခုနှစ်အတွက်နှစ်ပတ်လည်အစည်းအဝေးခန်းစာမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီး USCIRF ကဖော်ပြရမှာမြန်မာနိုင်ငံမှာပြုလုပ်နေတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေမှာမွတ်စလင်ဆန့်ကျင်တဲ့အကြမ်းဖက်မှုတွေအထူးသဖြင့်ရိုဟင်ဂျာမွတ်စလင်အတိုင်းအဝန်းကိုခွဲခြားဆက်ဆံမှုတွေရှိနေတာမို့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတရားဝင်အကာအကွယ်ပေးမှုအတွက်တိုးတက်မှုမရှိဘူးလို့ဖော်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်မရှိတဲ့စိုးရိမ်ရတဲ့နိုင်ငံ CPC အဖြစ် USCIRF ကမြန်မာနိုင်ငံကိုထည့်သွင်းသတ်မှတ်ထားမှုဟာ1996ခုနှစ်ကစတင်ခဲ့တာမို့အခုဆိုရင်10နှစ်ကျော်လာပြီဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုနဲ့ကျူဘာနိုင်ငံကြားနှစ်ပေါင်း90ကျော်ကြာပြတ်တောက်နေတဲ့တန်တမာဆက်သွယ်ရေးပြန်ထူထောင်ဖို့ရည်ရွယ်ချက်နဲ့နှစ်နိုင်ငံတာဝန်ရှိသူတွေဟာဗနာမြို့တော်မှာဒုတိယရက်ဆက်ပြီးတော့ဆွေးနွေးနေကြပါတယ်။ဂျာတာပရီနေမနက်ကအစည်းအဝေးပြန်ဆချိန်မှာနှစ်ဖက်ကိုယ်စားလှယ်တွေဟာတီးခြားစပွဲတွေမှာတစ်ဖက်စီမျက်နှာချင်းဆိုင်ထိုင်ကြပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ကအနောက်ကမ္ဘာချမ်းရေးရာအမေရိကန်လက်ထောက်နိုင်ငံကြားရေးဝန်ကြီးရောဘတ်တာဂျက်ကော့ပ်ဆန်ကဦးဆောင်ပြီးကျူဘာကိုယ်စားလှယ်အဖွဲ့ကတော့အမေရိကန်ရေးရာညွှန်ကြားရေးမှူးဂျိုဆဖီနာဗိုင်ဒယ်ကဦးဆောင်ပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အများပြည်သူသိအောင်တရားဝင်ပြောတာမရှိသေးပါဘူး။နိုင်ငံမျိုးတော်တွေမှာသက်ဆိုင်ရာတန်ယုံတွေပြန်ဖွင့်ရေးကိစ္စဟာနောက်ဆုံးနေ့အဆင့်မြင့်ဆွေးနွေးပွဲတွေရဲ့အဓိကအကြောင်းအရာဖြစ်မယ်လို့ခန့်မှန်းရပါတယ်။ကျူဘားနိုင်ငံစီလွှတ်မဲ့အမေရိကန်တပ်တမန်တွေအပေါ်ကန့်သက်ချက်တွေရုပ်သိမ်းပေးရင်းနဲ့သူတို့ရှိနေချိန်ကာလအတွင်းခီးသွွာလာခွင့်ကန့်သက်တာကိုရုပ်သိမ်းပေးရင်းအမေရိကန်ကကျူဘားကိုတောင်းဆိုဖို့စီစဉ်ထားပါတယ်။
ကြာသပတေးနေ့ကယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်စညံမြို့မှာမော်တာချီနဲ့တူတဲ့ပစ်ခတ်မှုတစ်ခုကြောင့် trolley bus ကတစ်စင်းကိုထိမှန်ပြီး73ဦးနဲ့မနေ့တည်ဆုံးခဲ့ရတာမို့ Ukraine နဲ့ Russia နှစ်ဖက်စလုံးကအပြန်အလှန်ဆွဆွဲပြောဆိုမှုတွေလုပ်နေကြပါတယ်။ Ukraine နိုင်ငံအရှေ့ပိုင်းမှာအစိုးရတပ်တွေနဲ့ Russia လိုလားတဲ့ခွဲထွက်ရေးသမားတွေကြားလာပေါင်းများစွာတိုက်ပွဲတွေဖြစ်နေချိန်မှာဒီမြို့မှာ Russia အကြမ်းဖက်သမားလို့သတ်မှတ်သူတွေကတိုက်ခိုက်နေတယ်လို့ Ukraine အစိုးရ website စာမျက်နှာမှာ Ukraine ဝန်ကြီးချုပ် Arseniy Yatsenyuk ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။
အရင်ထိုင်းအစိုးရရဲ့အငင်းပွားပွဲဆံဝေယူရေးအစီအစဉ်မှာဝန်ကြီးချုပ်ဟောင်းရင်းလက်ရှင်နဝရဲ့ခန်းကဏ္ဍနဲ့ပတ်သက်ပြီးတော့အရေးယူမယ်မယူဘူးဆိုတာကိုလွတ်တော်ကိုယ်စားလှယ်တွေမဲခွဲမဆုံးဖြတ်ခင်မစ်ရင်လက်ကလွတ်တော်မှာသူ့ကိုယ်သူအပြင်းထန်ခုခံကာကွယ်ပြောဆိုခဲ့ပါတယ်။ပ ပြီးခဲ့တဲ့နှစ်မေလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖွဲ့စည်းထားတဲ့ကိုယ်စားလှယ်220ပါလွှတ်တော်မှာဒီကိစ္စကိုတောက်ကြနေကြရဲ့မဲခွဲဆုံးဖြတ်မှာပါ Miss ရင်းလက်မှာအပြစ်ရှိတယ်လို့ဆုံးဖြတ်ရင်တော့နိုင်ငံရေးလောကကနေ9နှစ်ပိတ်ပင်တမ်းမြစ်ခံရဖို့ရှိပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာတော့တာဖြစ်ပါတယ်ခင်ဗျအခုချိန်ကစပြီးသတင်းဆောင်မတွေကိုနားဆင်ရတော့မှာပါရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်အတွင်းမှာအရမပြုကျင့်တပ်ဖြတ်ခံခဲ့ရတဲ့စီရင်နာဝန်ထမ်းကျောင်းဆရာမနှစ်ဦးရဲ့အမှုကိုမှန်မှန်ကန်ကန်ဖော်ထုတ်ပေးဖို့အတွက်88မျိုးဆက်ငင်းကြေးနဲ့ပွင့်လင်းလူဖွဲ့စည်းကတောင်းဆိုလိုက်ပါတယ်ဒီချိန်ထဲမှာပဲရန်ကုန်မြို့ကအမျိုးသမီးရေးဆောင်ရွက်သူတွေကလည်းတပ်ဖြတ်ခံရသူတွေပေါ်ကိုချင်းစာကြောင်းပြတ်တာနေနဲ့မနေ့ဖန်မှာမဟာဗန္ဓုလပန်းချံမှာပန်းစီပန်းကွက်တွေလာရောက်ချဖို့ပန်ကြားထားပါတယ်သတင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်
ဟုတ်ကဲ့ဒီတောင်းဆိုချက်ပန်ကြားချက်တွေကိုအမျိုးသမီးအဖွဲ့အစည်းတွေနဲ့88မျိုးဆက်ငင်းကြဲရေးနဲ့ပွင့်လင်းလူအဖွဲ့အစည်းတို့ကရန်ကုန်မြို့မှာဒီကနေ့သတင်းစာရှင်းလင်းပွဲကျင်းပပြီးထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်ဒီသတင်းစာရှင်းလင်းပွဲမှာ88မျိုးဆက်ငင်းပွင့်ကကိုမြအေးကအခုလိုတောင်းဆိုလိုက်ပါတယ
်တရားမျှတမှုပဲအဓိကတောင်းဆိုလိုတာဒီပြမှုကိုအမှန်တရားဖော်ထုတ်ပြီးတရားမျှတမှုလိုချင်တယ်စစ်တပ်ကပဲလုပ်လို့နော်စစ်တပ်ကလုပ်လို့ကားရမယ်ဆိုတဲ့အာမျိုးလည်းကျွန်တော်မဖြစ်စေချင်ဘူးစစ်တပ်လုပ်တယ်မလုပ်ဘူးကျွန်တော်မပြောဘူးလက်နက်ကန်အဖွဲ့အစည်းကပဲလုပ်လို့ကျွန်တော်အခုဒီပြောလာတာအမျိုးသမီးတွေကမတော်မတရားပြုကျင့်တဲ့သူဘယ်သူပဲဖြစ်ဖြစ်အနိုင်ရှိတဲ့သူဘယ်သူပဲဖြစ်ဖြစ်တရားမျှတမှုပေါ်ထုတ်ပြီလားတိုင်းပြည်မှာရှိတဲ့တိုင်းရင်းသားပြည်သူတွေရဲ့ထိခိုက်နေတာဆုံးရှုံးမှုတွေပတ်သက်ရင်အဓိကတောင်းဖို့အရှိဆုံးဒီအစိုးရနဲ့၎င်းရန်ရာဖြစ်တယ်အဲ့ဒီအတွက်ကြောင့်မလို့ခင်ဗျားတို့မှတာဝန်ရှိတယ်ခင်ဗျားတို့ပေါ်ထုတ်ပြီးပါမှန်မှန်ကန်ကန်ဖြစ်ပါ
ဒီတက်ဖြတ်မှုနဲ့ပတ်သက်ပြီးတိကျတဲ့လက်သက်တရားခံကိုမဖော်ထုတ်နိုင်သေးခင်မှာလူမှုကွန်ရက်စာမျက်နှာအတွင်းတက်သိမ့်မရှိပဲဆွဆွဲပြောဆိုတာတွေနောက်လူမျိုးရေးဆန်ဆန်တိုက်ခိုက်ပြောဆိုတာတွေကြောင့်နိုင်ငံရေးအရာဖြေရှင်းရမယ့်ပြဿနာတွေဟာလမ်းလွဲသွားမှာကိုလည်းစိုးရင်ကြောင့်ကိုမြအေးကထောက်ပြပြောဆိုပါတယ်ဒီလ၁၉ရက်နေ့ညတကောင်အချိန်လောက်မှာရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်ပန်ဆိုင်ကျူကုန်းမြို့နယ်ကောင်းခါရွာကဆရာမနှစ်ယောက်ကိုအမည်မသိသူတွေကအာဓမပြုကျင့်ပြီးတက်ဖြတ်သွားခဲ့တာဖြစ်ပါတယ်။သူတို့ရဲ့ဇာပနာကိုဒီလ၂၃ရက်နေ့မြကြီးနားမြို့မှာကျင်းပမှာဖြစ်ပြီးဇာပနာအခမ်းအနားကျင်းပချိန်မှာရန်ကုန်မြို့မှာလည်းဝန်ထဲချောင်းပြသဖို့အတွက်မြန်မာနိုင်ငံအမျိုးသမီးအဖွဲ့များကွန်ရက်ကဒေါ်စုစန္နာလှလှဆိုးကအခုလိုပန်ကြားပါတယ်။
ဒီမနေ့မနေ့ပေါ့နော်9နာရီအတုပချမဲ့အချိန်မှာတခါတည်းပဲဒီဗန္ဓုလပန်းချံရှိမှာဟိုကိုချင်းစာတဲ့လူတွေအားလုံးကနေပြီးတော့ကိုယ့်ရဲ့ဝန်ထဲချင်းထိမ့်မှတခုခုနော်ပန်းတပွင့်ပဲဖြစ်ဖြစ်ပန်းခွေပဲဖြစ်ဖြစ်ပန်းစည်းပဲဖြစ်ဖြစ်လာချဖို့အတွက်ကျမတို့လှုံ့ဆော်ထားပါတယ်လို့အဲ့ဒါတော့ဘယ်ဖွဲ့စည်းကနေလှုပ်တာဘယ်ဖွဲ့ကနေပြီးတော့ပါဝင်ပါလို့မဟုတ်ပဲနဲ့အားလုံးပြည်သူလူထုအားလုံးကိုပတ်ကြားတာဖြစ်ပါတယ်လို့
ဆရာမနှစ်ဦးရဲ့ရုပ်အလောင်းကိုဒီလ21ရက်နေ့ကမူဆယ်မြို့ကနေမြကြီးနားမြို့ကိုတယ်ဆောင်ရမှာတော့လာရှုမန္တလေးစတဲ့မြို့ကြီးတွေမှာလူလူပြည်သက်ကထောင်ထဲချီလာရောက်ပြီးစူဝေးစူတောင်းခဲ့ကြပါတယ်။မြကြီးနားမြို့ကန်တွေကတော့မြကြီးနားမြို့ကနေရှစ်မိုင်ကွာဝေးတဲ့မော်ဖောင်းကျေးရွာကနေတွားရောက်ကျူဆိုပြီးခြေလျင်မြကြီးနားမြို့ကိုတည်ယူဖို့ပြင်ဆင်နေကြပါတယ်။လောလောဆယ်မှာတော့ဆရာမနှစ်ဦးကိုတက်ဖြတ်တဲ့အမှုကိုဖော်ထုတ်နိုင်ဖို့အတွက်ပန်ဆိုင်ကျူကုန်းမြို့နယ်ခွဲကအုတ်ချိုရည်မှုမြို့နယ်ရဲတပ်ဖွဲ့ပြည်သူ့စစ်နဲ့မူဆယ်ကကချင်းနှစ်ချင်းခရိုင်အသင်း KBC ကတာဝန်ရှိသူတွေပူးပေါင်းပြီးစစ်ဆေးဆောင်ရွက်နေပါတယ်။ဗုဒ္ဓဦးနေကတော့ဒေသခံရွာသားတွေနဲ့အခင်းဖြစ်ပွားတဲ့ကောင်းခါရွာအနီးမှာစခန်းချနေတဲ့ခမရ903ကတပ်မတော်သားတချို့ကိုခေါ်ယူစစ်ဆေးခဲ့ပါတယ်
။ကိုမိုးစောပါကချင်းလူအားပေးဆရာမနှစ်ဦးမတရားပြုကျင့်ခံတက်ခံရတဲ့အပေါ်မှာပြည်တွင်းပြည်ပလူခွင့်ရေးအဖွဲ့တွေကလည်းပြစ်တင်ရှုတ်ချနေကြပြီးတော့အမှန်တမ်းဖြစ်အောင်စုံစမ်းဖော်ထုတ်ဖို့နဲ့တရားဥပဒေအရရေးယူဖို့တိုက်တွန်းတောင်းဆိုထားကြပါတယ်။ဇန်နဝါရီလ22ရက်နေ့နေ့စွဲနဲ့ရန်ကုန်မြို့ကလာတဲ့ AFP သတင်းတပုတ်မှာတော့ဒေသဆိုင်ရာရဲတပ်ဖွဲ့နဲ့အစိုးရကစုံစမ်းစစ်ဆေးနေတဲ့အကြောင်းဒီဖြစ်ရပ်ကိုတပ်မတော်ကကျူးလွန်တယ်လို့လူတွေကပြောနေကြပေမဲ့တသက်အထောက်အထားပြဖို့လိုကြောင်းဆွဆွဲနေုံနဲ့မေးရကြောင်းတကယ်လို့ဒီပြစ်မှုကစစ်သားတွေကကျူးလွန်တာလို့တွေ့ရရင်တီးခံမှာမဟုတ်ပဲပြင်းပြင်းထန်ထန်အရေးယူမှာဖြစ်တဲ့အကြောင်းတမရရုံးရဲ့တာဝန်ရှိသူတဦးဖြစ်တဲ့ဦးစော်ထေးကိုကူကပြီးတော့ဖော်ပြထားပါတယ်။ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းတဲ့အပေါ်မှာလည်းဦးစော်ထေးကအမေရိကန်ပြည်ထောင်စုအနေနဲ့မိမိတမ်းပြည်ရဲ့အချုပ်အခြာအာဏာပိုင်မှုကိုလေးစားသင့်တယ်လို့တုံ့ပြန်ပြောဆိုတဲ့အကြောင်း AFP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။အခုတော့ចောင်းသားတွေရဲ့ဆန္ဒပြပွဲသတင်းကိုဆက်ပါမယ်။မြို့သားပညာရေးဥပဒေကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့ခီးရှိချီတဲ့ဆန္ဒပြနေကြတဲ့ចောင်းသားတွေကိုခွင့်ပြုတဲ့အမိန့်မြာပဲဆန္ဒပြရဲဆိုပြီးတော့ကြောက်ဆယ်မြို့မှာအာဏာပိုင်တွေကတားဆီးဖို့ကြိုးစားခဲ့ပေမဲ့ចောင်းသားတွေဘက်ကအလျှော့မပြေးပဲဆက်ပြီးတော့ချီတဲ့ဆန္ဒပြနေကြသေးပါ ဒီတော့တွင်မှာပဲအဲ့ဒီပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်ပြီးဖို့သမ္မတကပြည်ထောင်စုလွှတ်တော်စီကိုပေးပို့ထားတဲ့တဝန်လှမ်းနဲ့ပတ်သက်ပြီးတော့လွှတ်တော်နာယကကဗိုလ်ရုံးနေမှာသမ္မတစီကိုတဝန်လှမ်းပြန်ပို့ထားပါတယ်အပြည့်စုံကို VOA ရဲ့ထိုင်းချေဆိုင်သတင်းတောက်မတ်အေးမှသတင်းပေးပို့ထားပါတယ်ခင်ဗျာ
အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့မန္တလေးမြို့ကနေရန်ကုန်မြို့အထိခရီးရှည်ချီတက်နေတဲ့ကျောင်းသားတွေဟာ22ရက်နေ့မနက်မှာတော့ကျောက်ဆယ်မြို့မှာနယ်လုံးဝင်ကြီးရဲ့တားဆီးမှုကိုကြုံရကြောင်းဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီရဲ့ခေါင်းဆောင်မတ်ဖြိုးဖြိုးအောင်ကဆိုပါတယ်
မနက်က7နာရီလောက်ကဒီကျွန်တော်တို့ဆဲတဲ့နေရာပေါ့နော်ဆဲတဲ့အိမ်မှာကျွန်တော်တို့လာပြီးတော့ဟိုနယ်လုံးဝင်ကြီးမန်လေးတိုင်းနယ်လုံးဝင်ကြီးဘုံမူကြီးအောက်တော်ဘိုးပေါ့နော်သူကလာပြီးတော့ကျွန်တော်ပုံမှန်7ရက်ကြီးကဟိုတရားဝင်ခွင့်ပြုချက်တင်ဖို့သူကပြောပါတယ်ခွင့်ပြုချက်တင်တဲ့သူတင်တော့9ရက်ပြည့်ခြားထားပြပါမယ်ဒီတော့သူတပိတ်ကိုရက်ထားဖို့ပြန်သွားရင်လည်းရတယ်ဟိုဒီကမဲ့စောင့်နေလည်းရတယ်ဆိုပြီးတော့ခွင့်ပြုချက်တင်ဖို့အဓိကထားပြီးတော့ပြောတာပါအဲကျွန်တော်တို့ဒီတပိတ်မောက်စကြောင်းမှာပါဝင်လာတဲ့ចောင်းသားတွေရဲ့တစ်ခဲနဲ့သဘောတူညီကြရကျွန်တော်တို့ဒီတုန်းကလည်းဖွင့်ပြချက်တင်ပြီးစာနာပြတာလို့တပိတ်မောက်တာလို့မရှိခဲ့ဘူးလက်ရှိချိန်မှာလည်းကျွန်တော်တို့လောကဖွင့်ပြချက်တင်ဖို့ကျွန်တော်တို့မှာဟိုသဘောမတူဘူးဒါကြောင့်မို့ကျွန်တော်တို့အားလုံးကဖွင့်ပြချက်မတင်နိုင်ဘူးအချိန်မရွေးကျွန်တော်တို့အားလုံးကိုအချိန်မရွေးဖမ်းနိုင်တယ်တရားမရွေးဖမ်းနိုင်တယ်ဆိုတော့ကျွန်တော်တို့ပြောခဲ့ပြီးတော့ကျွန်တော်တို့ရဲ့ငွေမူလကြီးရဲ့အတိုင်းပဲကျွန်တော်တို့တောက်ဆက်ပြီးသွားနေပြီးတော့နောက်9နိုင်တော့မှဆက်ဖော်နိုင်ပါတယ်ကျွန်တော
်လွှတ်တော်ပြန်ဆခဲ့တဲ့ဇန်နဝါရီလ19ရက်နေ့ကတော့နိုင်ငံတော်သမ္မတဦးသိန်းစိန်ကပြည်ထောင်စုလွှတ်တော်နာယကကိုတဝင်လွှာပို့ရမှာအတီးပြုပြီးသားအမျိုးသားပညာရေးဥပဒေကိုပြည်ထောင်စုလွှတ်တော်ကနေပြန်လည်သုံးသပ်ပေးဖို့ရည်သားထားပါတယ်။ဒီထဲမှာကျောင်းသားတွေထောက်ပြခဲ့တဲ့တောင်းဆိုချက်တွေကအချက်တွေပါဝင်ခဲ့တယ်လို့လက်တွေ့ကျင့်သုံးရခြင်းမရှိသေးတဲ့ဥပဒေနဲ့ပတ်သက်လို့ပညာရေးဝန်ကြီးဌာနကဆောင်ရွက်ပေးနိုင်တဲ့ဥပဒေမူပေါင်းထဲမှာမရှိတဲ့အတွက်ဥပဒေပြုရေးအပိုင်းကပြန်လည်စဉ်းစားသုံးသပ်ပေးရန်လိုအပ်ပါတယ်ဆိုပြီးရေးသားဖော်ပြခဲ့တာပါ။ဒါပေမဲ့ဒီကနေ့မှာတော့ပြည်အောင်စုလွှတ်တော်နိုင်ရကကတမနာကိုတဝင်းလွာပြန်ပို့ရမှာပညာရေးဝန်ကြီးဌာနကနေအဆိုတင်သွင်းမှကြဲကြဲပြန့်ပြန့်ဆွေးနွေးနိုင်မယ်ဆိုပြီးရေးသားထားကြောင်းရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဥဖေတန်းကပြောပါတယ
်။ပြန်ပြီးတော့ဆွေးနွေးရှင်နေဆိုရင်နိုင်ရကရပြန်ပြီးတဝင်းလာပို့တာရှိတယ်။အဲ့ဒါမှအာဆွေးနွေးရှင်နေဆိုရင်ဒါပြည်အောင်စုဟိုဒီဝန်ကြီးဌာနကစတင်ပြီးတော့ဟိုတင်သွင်းပေးပါအဲ့မှာကျွန်တော်တို့ကြေကြေတန်းဆွေးနွေးနိုင်ပါမယ်ဆိုပြီးတော့ပြန်ပြီးတော့ဟိုဘက်ကိုပြန်ပြီးတော့အကြောင်းကြားလိုက်တာရှိပါတယ်
။ကျောင်းသားတွေကတော့အစိုးရလွှတ်တော်အရက်ဖက်ပညာရေးအဖွဲ့အစည်းတွေစုစည်းထားတဲ့ NNER လို့ခေါ်တဲ့ပညာရေးအဖွဲ့အစည်းနဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီတို့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရမယ်ဆိုပြီးတောင်းဆိုထားတာပါ။ကျောင်းသားတွေအနေနဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက်ချိန်ကစလို့အစိုးရကတော့သူတို့သဘောထားကိုထုတ်ပြန်ရမှာအမျိုးသားပညာရေးဥပဒေကိုရေးဆွဲတော့ကကျောင်းသားလူငယ်တွေဆရာဆရာမတွေမိဘပြည်သူတွေပညာရေးနဲ့ပတ်သက်ဆက်နွယ်သူတွေကိုတင်ပြထားတာကြောင့်အချိန်ချင်းညှိနှိုင်းဆောင်ရွက်ပြီးညှိနှိုင်းရရှိတဲ့ဥပဒေမူကြမ်းတွေကိုလွှတ်တော်ကအမျိုးသားပညာရေးဥပဒေဖြစ်အတိအပြုပြဋ္ဌာန်းခဲ့တာဖြစ်ကြောင်းဖော်ပြခဲ့ပါတယ်။လွှတ်တော်ပြန်စတင်ခဲ့တဲ့နေ့မှာပေးပို့ခဲ့တဲ့သမ္မတရဲ့သဝင်လွှာမှာလည်းပညာရေးနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့69ချိန်ဆွေးနွေးခဲ့တယ်ဆိုပြီးဖော်ပြခဲ့တာပါ။ဒါပေမဲ့လည်းအမျိုးသားပညာရေးဥပဒေရေးဆွဲစဉ်ကပါဝင်ခဲ့တဲ့ပညာရေးနဲ့သက်ဆိုင်တဲ့အရက်ဖက်အဖွဲ့အစည်းတွေကတော့ National Level အဆင့်မှာပါဝင်ဆုံးဖြတ်ချက်ချပိုင်ခွင့်နဲ့ကန့်သက်ခံရတာကြောင့်အမျိုးသားပညာရေးဥပဒေမှာပါဝင်တဲ့အချက်တွေကိုသဘောမတူနိုင်ကြောင်းတပိတ်မောက်ကျောင်းသားတွေရဲ့ဆန္ဒအတိုင်းတွဲဆုံဆွေးနွေးညှိနှိုင်းဖို့ကိုပဲတောင်းဆိုနေပါတယ်ရှင်
ကရရှိမြတ်နာနိုင်ငံရေးပြဿနာညဉ့်ဉဏ်ရေးပြဿနာတွေဆင်မတွန်းနိုင်ဖြစ်နေတဲ့မြန်မာနိုင်ငံမှာအမျိုးသားပညာရေးဥပဒေကိုဆန့်ကျင်ချစ်တက်မှုတွေဆက်လက်ဖြစ်ပေါ်နေပါတယ်ဒီဥပဒေကိုပြန်လည်သုံးစားဖို့နိုင်ငံတော်သမ္မတကလွှတ်တော်ကိုပြန်ကြားခဲ့တဲ့သဝန်လှော်ကိုလည်းအကြောင်းသားတွေကလက်မခံနိုင်ဖြစ်နေကြပါတယ်ဆိုရင်ဒီပြဿနာကိုဘယ်လိုကင်တွယ်ဖြေရှင်းသင့်တယ်လို့သောရရှင်တွေထင်ကြပါသလဲအခုလာမယ့်စနေညတိုက်ရိုက်လေဆိုင်အစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလို့ရတော့ဆင်းရဲကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255954 fax number 2323255952ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတူရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့ပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
စနေညတရရဲ့လေးလိုက်မှာပါဝင်ဆွေးနွေးလို့ဒီ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့အတိပေးလိုပါရခင်ဗျာအခုတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုတင်ပြပါမယ်ရခိုင်ပြည်နယ်အတွင်းမှာပိတ်ပင်ခံထားခဲ့ရတဲ့စည်းကမ်းတွေကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာပြန်ဖွင့်ပြီးတော့လုပ်ငန်းတွေလှုပ်ဆောင်နေပြီလို့နယ်စည်းမထား ဆရာဝန်များအဖွဲ့ MSF ကဇန်နဝါရီလ20ရက်နေ့မှာသတင်းထုတ်ပြန်ပါတယ်လူမျိုးရေးနဲ့ဘာသာရေးဆန်တဲ့ပြည်ပခါတွေကြောင့် MSF အဖွဲ့ရဲ့စည်းကမ်းတွေကိုပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလအတွင်းရခိုင်ပြည်နယ်အစိုးရကပိတ်ခိုင်းထားခဲ့တာပါအပြည့်စုံကိုနားလောင်အောင်ပြောပြပါလိမ့်မယ်ခင်ဗျာ
နေစည်းမချဆရာဝန်များအဖွဲ့ MSF ရဲ့စည်းကမ်းတွေကိုရခိုင်ပြည်နယ်အတွင်းပြန်လည်ဖွင့်ခွင့်ရလိုက်တဲ့အတွက်လူနာပေါင်းများစွာအတွက်အခြေခံကျန်းမာရေးဆောင်ရှောက်မှုတွေပြန်ရနေကြပါပြီရခိုင်အစိုးရက MSF စေခန်းတွေကိုပိတ်ဖို့အမိန့်ချမှတ်ခဲ့တာကြောင့်ပြီးခဲ့တဲ့ February လတုန်းကစေခန်းအလုံးကိုပိတ်သိမ်းခဲ့ရပြီးဒီဇင်ဘာလ18ရက်နေ့ကမှမောင်နှောမှာစေခန်း6ခန်းကိုပြန်ဖွင့်နိုင်ခဲ့တာလို့ရခိုင်ပြည်နယ်စီမံကိန်းအရာရှိလက်ဖြစ် MSF ရဲ့ဒုတိယအကြီးအကဲ Mr. Simon Taylor က VOA ကိုအခုလိုပြောပါရယ
် It's at the moment we're providing just primary healthcare HIV support to the MOH.
ကျွန်တော်တို့ကတော့အခြေခံကျန်းမာရေးဆောင်ရှောက်မှုတွေကိုပေးနေပါတယ်။ကျန်းမာရေးဝန်ကြီးဌာနကိုအထောက်အကူပေးတဲ့အနေနဲ့ HIV ကုသမှုကိုလည်းလုပ်နေပါတယ်။နောက်ပြီးရခိုင်ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းလူမှုအသိုင်းအဝိုင်းအလုံးအပြင်ကျန်းမာရေးအရာရှိတွေအတွက်လိုအပ်ရင်ယောဂါရှာဖွေရေးနဲ့ကုသရေးတွေလုပ်ဖို့ကားတွေမော်တော်ဘုတ်တွေနဲ့မောင်တော်နဲ့တခြားမြို့နယ်တွေကိုပို့ဆောင်ပေးနေပါတယ
်။ MSF ကိုကျန်းမာရေးဝန်ကြီးဌာနကတရက်ကြီးကြတာပါ။ရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေကိုတော့ဦးစားပေးဆေးကုသပေးတယ်ဆိုရဲဆွဆွဲပြောဆိုချက်တွေပွင့်လင်းမြင်သာမှုမရှိဘူးဆိုရဲပြောဆိုမှုတွေနဲ့ရခိုင်ပြည်နယ်အတွင်းကလူမှုအတိုင်းအဝိုင်းကြားပြောဆိုမှုတွေဖြစ်ပေါ်လာပြီးတဲ့နောက်ရခိုင်အစိုးရကစေခန်းတွေကိုပိတ်ဆို့ခဲ့တာကြောင့်လူနာပေါင်းများစွာနစ်နာခဲ့ရပါတယ်။သတင်း6ပတ်အတွင်းလူနာပေါင်း 3,000 ကျော်ကိုကုသပေးနေတယ်လို့ Mr. Taylor ကဆက်ပြောပါတယ
်။ No, the only thing I would say is we before obviously there was a perceived bias as you know
and that MSF ရဲ့လုပ်ငန်းဆောင်ရွက်မှုတွေနဲ့ကုသရေးတွေနဲ့ပတ်သက်ပြီးဗက်လိုက်မှုရှိတယ်လို့နေရာအနှံ့မှာပြောဆိုခံခဲ့ရပါတယ် MSF ကပွင့်လင်းမြင်သာမှုမရှိဘူးလို့လည်းလူတွေကဆွဆွဲပြောဆိုနေကြတာပါကျွန်တော်တို့တွေကတော့ကျန်းမာရေးလိုအပ်ချက်အတိုင်းသာဆောင်ရွက်ခဲ့ကြပြီးဒီလိုပဲဆက်လုပ်သွားမှာပါတချိန်တည်းမှာပဲအဆင့်တိုင်းမှာပွင့်လင်းမြင်သာမှုရှိဖို့စူးစမ်းနေပါတယ်ကျွန်တော်တို့ကလူသားချင်းစာနာမှုကျန်းမာရေးဆောင်ရွက်မှုနဲ့ပတ်သက်လို့ရိုးရိုးသားသားပုံဝင်လင်းလင်းလှုပ်ဆောင်နေတာပါ
ရခိုင်ပြည်နယ်မောင်နှောမှာနိုင်ငံခြားသားဆရာဝန်အုပ်ကဒေသခံဆရာဝန်တွေကိုအကြံပေးတွေအဖြစ်တာဝန်ထမ်းဆောင်နေပါတယ်။ကိုဝန်ဆောင်အမျိုးသမီးတွေနဲ့အထွေထွေယောဂဝေဒနာခံစားနေရတဲ့မွတ်စလင်ယောဂလူတွေလာပြီးဆေးကုကြတယ်လို့ဒေသခံတွေကဆိုပါတယ်။အခုလိုဆေးခံပြန်ဖွင့်တာနဲ့ပတ်သက်လို့လူမှုအတိုင်းဝိုင်းနှစ်ဖက်ကြားအမြင့်တဘောထားတွေနဲ့ပတ်သက်လို့မေးမြန်းရမှာတော့ညောင်ချောင်းကျေးရွာအုပ်စုရွှေရိုင်းအေးကျေးရွာအုပ်ချုပ်ရေးမှူးဦးအောင်ထွန်းလာကတော့အခုလိုပြောပါရယ
်။ဟုတ်အဆက်ပြေပါရဲ့ဒီလူတွေကတော့စီးစုတဲ့စကားပြောကြတာပေါ့ကျွန်တော်တို့ဒီကျွန်တော်တို့ကမူဆလင်နဲ့ဒီတရားမဏ္ဍပ်နေပြီးတော့အေးစစ်ဆန်ကြတော့မူဆလင်ကနေပြီးတော့လာပြီးတော့စီးလာပြီးတော့စီးကူတာဒီဘလရွာတွေကလေအဲ့လိုရှိတာပေါ့
MSF စီကန်တွေနဲ့ပတ်သက်ပြီးတော့လောက်ကိုင်ပုံတွေကို Mr. Taylor ကအခုလိုဆက်ပြောပါတ
ယ် All we can do is as exactly as we've done before restarting these activities we shared it with the Ministry of Health and with the Rakhine State Government and
also we have sent down to the community
on before we started any activities we should make sure that everybody is aware they were notified this is MSF လုပ်မဲ့လုပ်ငန်းစဉ်တိုင်းကိုအားလုံးသိအောင်လုပ်တဲ့မြေပြင်အတိုင်းပဲဆက်လုပ်နေပါတယ်
ကျွန်တော်တို့ရဲ့အစဉ်လာတိုင်းကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်မှုကိုလိုက်နာလှုပ်ဆောင်သွားမှာပါကျွန်တော်တို့ကတိကျရပ်တည်လောက်ကင်နေတာမဟုတ်ပါဘူးကျန်းမာရေးဝန်ကြီးဌာနနဲ့အတူတူလောက်ကင်နေတာပါဒါကဒီလုပ်ငန်းရဲ့အဓိကတော့ချက်လည်းဖြစ်ပါတယ
် MSF ရဲ့လုပ်ငန်းတွေကို1992ခုနှစ်ကတည်းကမြန်မာနိုင်ငံမှာဝင်ရောက်လောက်ကင်နေခဲ့ပြီးရန်ကုန်တိုင်းရှမ်းပြည်နယ်ကချင်ပြည်နယ်တနင်္သာရီတိုင်းနဲ့ရခိုင်ပြည်နယ်တွေမှာ HIV TB ယောဂါငှက်ဖျားစားတဲ့ယောဂါတွေကိုကုသပေးနေခဲ့တာပါကြအပြင်အခြေခံကျန်းမာရေးဆောင်ရှောက်မှုတွေဖြစ်တဲ့တားဆက်ချကျန်းမာရေးအရေးပေါ်လူနာတွေကိုလွှဲပေးတာမျိုးတွေအပြင်2004ကစလို့ရခိုင်ပြည်နယ်အတွင်းကငှက်ဖျားယောဂါလူနာပေါင်းသက်တမ်းကျော်ကိုကုသပေးခဲ့တာပါမြန်မာနိုင်ငံအတွင်း HIV AIDS လူနာတွေကို MSF ကအများဆုံးကုသပေးနေတာပါခုလောလောဆယ်မှာ HIV လူနာတွေတောင်မှ TB ယောဂါတွေပေါင်း 3,000 ကျော်ကိုလည်းကုသပေးနေပါတယ်ရှင
်ဒါကတော့လူမျိုးရေးဘာသာရေးဆန်တဲ့ပြိပက္ခတွေကြောင့် MSF အဖွဲ့ရဲ့စည်းကမ်းတွေပိတ်ထားခဲ့ရတာကိုပြန်ဖွင့်ပြီးတော့လုပ်ငန်းတွေပြန်လည်လှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းနန်းလောင်ပြောပြသွားတာဖြစ်ပါတယ်အခုမြန်မာနိုင်ငံသတင်းတပုတ်ဆက်ပါမယ်နေပြည်တော်ပုပ္ပတိတိမြို့နယ်မှာတင်းစီခံမြေတွေပြန်ရရေးအတွက်တောင်းဆိုဆန္ဒပြပြီးနောက်ပိုင်းမှာရဲတပ်ဖွဲ့ဝင်တဲ့ရုံးချင်းဆန်ခတ်ဖြစ်တာမှာပါဝင်ခဲ့တဲ့ဝဲကြီးကြေးရွာသား19ဦးကိုထောင်နှံ4နှစ်ကနေ9နှစ်ထိပြစ်ဒဏ်တွေအသီးသီးချမှတ်လိုက်ပါတယ်နေပြည်တော်မှာရှိတဲ့အစိုးရသတင်းစာတိုက်အတွက်တ တင်းစီခံရတဲ့လေမီတွေပြန်ပြီးဖို့တောင်းဆိုသူတွေကိုရဲတပ်ဖွဲ့ကအင်အားအလုံးရင်းနဲ့ဝင်းဖမ်းချိန်မှာရွာသားတွေကပြန်ပြီးတော့ခုခံနေဆိုပြီးဖမ်းဆီးထားတာဖြစ်ပါတယ်။အပြစ်ဆုံးကို VOA ရဲ့ထိုင်းချီဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။လွန်ခဲ့တဲ့2013ခုနှစ်တုန်းကနေပြည်တော်ပုတ်ပါတီတီမြို့နယ်ထဲမှာရှိတဲ့ဝဲကြီးကျေးရွာသားတွေဟာပြန်ကြားရေးဝန်ကြီးဌာနကနေတင်းစီထားတဲ့မြေတွေကိုပြန်ရရေးတောင်းဆိုပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။2013ခုနှစ်စက်တင်ဘာလ18ရက်နေ့သကောင်ရံအချိန်လောက်မှာတော့ရဲရင်အား80ကျော်နဲ့ရွာသားတွေရဲ့အိမ်ကိုစီးနင်းဖမ်းဆီးရမှာရွာသားတွေကပြန်လည်ခုခံကြတဲ့အတွက်ရွာသားတွေကိုဖမ်းဆီးပြီးတော့အကျဉ်းချတရားစွဲခဲ့တာပါ။ဇန်နဝါရီလ21ရက်နေ့မှာတော့ရွာသား19ဦးကိုပုံမှန်4ခုနဲ့စွဲချက်တင်ပြီးထောင်ချခဲ့တာဖြစ်ကြောင်းတရားခဏနေဘက်ကအကျိုးဆောင်ရှိနေဖြစ်တဲ့ဦးသည်မောင်မောင်ကဆိုပါတယ်။
ဒါဦးလေးပေါ်မှာ333 332 330 330 330 294ခါပြီပေါ့အဲ့ရာတွေနဲ့ပြည်တံပြီးချက်မှတ်လိုက်ပါလားအနည်းဆုံးခါတဲ့လူက၄နှစ်၅ရောက်ပါအများဆုံးခါတဲ့လူက9နှစ်၅ရောက်ပါ၁၉ဦးပါခင်ဗျာဒီဖြစ်စဉ်ဆက်လာလဲသူဆရာသင်ထားတဲ့နေရာရနေစပြီးတော့ဖြစ်တာပေါ့နော်တောင်းလို့ဆရာနေမှာနေတင်းစီထားတဲ့အိစာနဲ့ပတ်သက်ပြီးပေါ့နော်ကြေးမရတဲ့တောင်းမှုတွေကဒီနေရာကြီးကိုဝင်ရောက်ထုံရင်လောက်ကင်ညာနေပါဒီအထူးလေးတွေနဲ့တရားစိုးဖို့ခံရတယ်အဲ့ရနေမှာအဲ့တိုင်တန်းခံရတဲ့တင်ခံတွေကိုတွားရောက်ဖန်ဆီးတဲ့နေရာနေဖြစ်ပြဿနာဖြစ်ပေါ်ခြင်းဖြစ်ပါတယ
်ဝဲကြီးကျေးရွာသားတွေရဲ့အမှုကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေအထောက်အကူပြုအဖွဲ့ကလိုက်ပါဆောင်ရွက်ပေးခဲ့ပြီးတိုင်းခရိုင်အထိအယူခံဆက်တက်သွားမယ်လို့ဆိုပါတယ်လွန်ခဲ့တဲ့တစ်နှစ်ကျော်အချိန်2013ခုနှစ်စက်တင်ဘာလကရဲတွေကဝဲကြီးရွာသားတွေကိုဝင်ရောက်စီးနှင်းပြီးဖမ်းဆီးခဲ့တာကြောင့်တရွာလုံးကရွာသားတွေကပြန်လည်ခုခံရာကနေဝတ္တရားနှောက်ယှက်မှုအပါအဝင်တခြားပြစ်မှုတွေနဲ့တရားစွဲဆိုပြီးအခုလိုထောက်နန်းနေချမှတ်ခဲ့တာပါဒီထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရက်ကျေးအလုံးမှုဆောင်ဝဲကြီးရွာသားကိုဇော်လက်နဲ့အတူဇနီးဖြစ်သူကိုလည်းအမြင့်ဆုံးထောက်နန်းနေချမှတ်ခဲ့ပါတယ်ရဲတွေဝင်ရောက်စီးနှင်းစဉ်ကကိုဇော်လက်တို့အိပ်ပျော်နေခြင်းဖြစ်ပြီးအရက်ဝင်းတဲ့ရဲတွေကရုတ်တရက်ဖမ်းဆီးခဲ့တာဖြစ်လို့ဓမြတိုက်တယ်မှတ်ပြီးပြန်လဲခုခံခဲ့တာဆိုပြီးတော့ဒေသခံတွေကဆိုပါတယ်ဒီနောက်ရွာသားတွေကရဲတွေကိုပြန်လဲဖမ်းဆီးတာတွေလည်းလုပ်ခဲ့ပါတယ်အဲ့ဒီလိုမျိုးဝဲကြီးကျေးရွာမှာပြဿနာတွေဖြစ်ပြီးမှပြန်ကြားရေးဝန်ကြီးဌာနကတော့တင်းစီထားတဲ့မြေတွေကအဆောက်အဦဆောက်ပြီးပိုတဲ့မြေဧကတချို့ကိုပြန်ပေးမယ်ဆိုပြီးပြောဆိုခဲ့ပေမဲ့အခုချိန်ထိတော့ပြန်ရတာမရှိသေးဘူးဆိုပြီးရွာသားတွေကဆိုပါတယ်2003-2004ခုနှစ်တုန်းကစပြီးဇေဟာတိရီမြို့နယ်ဝင်းပြန်ကျေးရွာမှာအစိုးရသတင်းစာတိုက်ပုံနှိပ်ဖို့အတွက်လယ်မြေဧက900ကျော်ကိုပြန်ကြားရေးဝန်ကြီးဌာနကနေသိမ်းယူခဲ့ပြီး2009ခုနှစ်လောက်မှာတော့ဒေသခံတချို့ကိုနှစ်နာကြီးပေးခဲ့ပါတယ်။ဒါပေမဲ့လည်းကာလပေါက်ဈေးမပေးခဲ့ဘူးဆိုပြီးဒေသခံတွေကဆိုပါတယ်။ဒီထဲကဒေသခံ40နီးပါးဟာရော်ကြီးမရပဲသူတို့မြေတွေကိုသိမ်းဆည်းတာခံခဲ့ရတယ်ဆိုပြီးပြောပါတယ်။2013ခုနှစ်မှာတော့မြေတွေပြန်ရရေးတောင်းဆိုမှုတွေနဲ့သတင်းစာရှင်းလင်းပွဲလုပ်ရမှာလက်ရှိသမလဖြစ်တဲ့ဦးသိန်းစိန်ဟာဗိုလ်ချုပ်သိန်းစိန်လက်ထက်မှာသူတို့မြေယာတချို့သိမ်းဆည်းခဲ့တယ်ဆိုပြီးဒေသခံတွေကသတင်းစာရှင်းလင်းခဲ့ပါတယ်။ဒီတဲ့နဲ့မီဒီယာမှာပါလာပြီးနောက်မှာတော့အဲ့ဒီနေရာကိုတရားမင်းဆိုတဲ့ကုမ္ပဏီကနေကာလပေါက်ဈေးနဲ့ရော်ကြီးတွေလာပေးသွားတယ်ဆိုပြီးဒေသခံတဦးကပြောပါတယ်
။ဒီနိုင်ငံတော်လက်ရှိသမ္မတကဟိုဘိုလ်ချုပ်သိန်းစိန်ဘုရားလုံးကသိမ်းထားတာတဲ့သူရဲ့အဲ့မှာဒီကျွန်တော်မြေစင်ရဲ့မှာဘိုလ်ချုပ်သိန်းစိန်ဆိုပြီးအမိပေါက်ရတယ်။အဲ့ဘိုလ်ချုပ်သိန်းစိန်အမိပေါက်နေနေရာရော်ကြီးမရဘူး။အဲ့သူ့အမိစာပေါက်နေနေရာမြေစင်မှာဒါပေမဲ့ရော်ကြီးမရတော့အဲ့ရနဲ့ပတ်သက်ပြီးကျွန်တော်သတင်းစာရှင်းလင်းပွဲလုပ်ပြီးတော့တရားမင်းကုမ္ပဏီကဆိုပြီးတော့ရွာသားတွေကိုဒီအဲ့ဒီဘူဂျိုတဲ့နေအမီပေါက်နေတဲ့အေကားတွေကိုတေကားကိုသိန်း20နှုန်းနဲ့လာယူပြီးွားကြာပြန်ကြားရေးခုကိုနေတဲ့နေရာမှာကျတော့ဘယ်သူနာမည်နဲ့အမီပေါက်နေလဲဆိုတော့ဒေါ်မာလာတစ်ဆိုပြီးတော့အမီနဲ့ဟိုနာမည်ဖောက်ထားတွေ့ရတယ်ကြာမြေစင်းရင်းမှာသူဝင်ကြီးရေးပါရီကသိန်းထားပြီမဲ့သူတို့ကိုယ်တိုင်နာမည်မဖောက်ထားရဖောက်ထားရနဲတယ်ဒါပေမဲ့ဘယ်လိုဖြစ်လဲဆိုတော့သူတို့ဒီမိန်းမတွေဆွေမျိုးသားချင်းနာမည်တွေအဲ့လိုမျိုးတွေဖြစ်တာများတယ်ဖောက်ထားများတယ်ကြာဒီဘက်မှာ
မြန်မာနိုင်ငံမှာအစိုးရဌာနဆိုင်ရာတွေနဲ့စစ်တပ်ရဲ့တပ်ရင်းတပ်ဖွဲ့အသီးသီးနဲ့ကုမ္ပဏီတွေငွေကြေးချမ်းသာတဲ့စီးပွားရေးလုပ်ငန်းရှင်တွေကမြေယာသိမ်းဆီးမှုတွေကိုစစ်အစိုးရလက်ထက်မှာအများအပြားလုပ်ခဲ့ပြီးအရသာအစိုးရလက်ထက်မှာတော့သိမ်းဆီးခံရတဲ့ရွာသားတွေတောင်သူတွေကသူတို့မြေယာတွေပြန်ရရေးတောင်းဆိုခဲ့ကြတာပါဒီအတွက်ရာနဲ့ချီရှိတဲ့လယ်သမားတွေဟာဖမ်းဆီးခံရတာတရားစွဲဆိုခံရတာထောင်ချခံရတာတွေရှိခဲ့ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာ VOAရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50 kHz 5955လိုင်းလက်မီတာ190 kHz 1505တို့ကနေတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းမှာဆိုလို့ရှိရင်နိုင်ငံတကာဒီကမှာခင်ဗျာဒုတိယပိုင်းမှာဆိုလို့ရှိလို့ရှိရင်နနခင်အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကျမ်းမာရေးကဏ္ဍပြီးတော့တိုင်းရင်သတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ကြရမှာပါအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
ကင်စာဖြစ်မဲ့ဟာကြတော့အလုံးစမ်းလို့မရခင်အစင်မှာသူတို့မှခံစားရတာလေးရှိတယ်။အဲ့ဒါကတော့ကင်စာရဲ့လက္ခဏာ
ရဲ့ဖြစ်တဲ့ဒါကမိရဲ့ပညာဌာန
စားတော့ပြက်လာတယ်
။ပမောက္ခဌာနမှူးဒေါက်တာမြတိတာရဲ့ပြောပြချက်ဖြစ်ပါတယ်။မကြခင်မှာနားဆင်ကြပါလိမ့်မယ်ခင်ဗျာ။အခုဒါတွေထုတ်လို့မပေးသေးခင်မှာအရင်ဆုံးနားဆင်ရမှာကတော့နန္ဒခင်တိုင်းနားဆင်နေကြဖြစ်တဲ့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်ဖြစ်ပါတယ်။ American Indian အတုံးလုံးနဲ့ပတ်သက်ပြီးတော့ဒေါ်လာလက်တန်းကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ဒီနေ့မြေတွေတင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်ထားတာ the the bullet bullet ကတော့ကြည်စံလို့လုံးကောင်းအဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချက်ခတ်ချက်ထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whisky အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ် Idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbs ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ company တွေဟာအန်ကျိပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကို short ချခဲ့ရတယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကျမကြီးကဏ္ဍကိုထုတ်လင်းပါတော့မယ်ဒီတစ်ပတ်ကျမကြီးကဏ္ဍမှာတာဥ်အိမ်အကြီးအိတ်တဲခြင်းအကြောင်းကိုတင်ပြထားပါတယ်တခုကြောင့် Ultra Sound ဓာတ်မှန်ရရကနေဒီတာဥ်အိမ်အကြီးအိတ်တဲတာပိုးပြီးတော့တိလာကြပြီးမလို့အပဲခွဲထုတ်ထားတယ်မဖြစ်သင့်ဘူးလို့တောဖွားမီးရဲ့အထုကူတွေကပြောဆိုကြပါတယ်အခုလိုတာဥ်အိမ်အကြီးတီတာဟာယောဂါမဟုတ်ပဲပုံမှန်ကြောင်လည်းဖြစ်နိုင်တယ်လို့ဟော်မုန်းစေးစားဖို့လိုနေတာကနေတိတ်ပြီးတော့ပြင်းထန်တဲ့ကင်ဆာအထိလည်းဖြစ်နိုင်တာမို့ခွဲခြားပြီးတော့သိနိုင်ဖို့အရေးကြီးတယ်လို့ဆိုပါတယ်ဒီကြောင့်ဆေးတက္ကသိုလ်တက်ဗဟုအမျိုးသမီးဆေးယုံတာဖွားမီးရဲ့ပညာဌာနရဲ့ပမောက္ခဌာနမှူးဒေါက်တာမြတ်တီတာကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်နားဆင်ကြပါ
โอเคဘမခဒေါက်တာမြတ်တီတာခင်ဗျာကျွန်တော်တို့မြန်မာနိုင်ငံကအမျိုးသမီးတွေမှာတာဥ်ရင်အရေးအိတ်တဲတဲ့ပြဿနာဖြစ်တာများလားဆရာမကြ
ီးအခုနောက်ပိုင်းတော့เนาะဒီအာထရာဆောင်းတွေပေါ်လာတဲ့အခါမှာကျောင်းတစုံတရာနဲ့အာထရာဆောင်းရိုက်မိတဲ့အခါမျိုးမှာအဲရေအိတ်တဲတာလေးတွေတွေ့လာကြတော့ သူပြောများလာကြတာပေါ့လေအာဆာဆောင်ပြားကလည်းအဝေးမှာရေအိတ်တွေလို့ရှင်းပြလိုက်တော့သူအများစုကစိုးရိမ်သွားကြတာပေါ့လေ
ဟုတ်ကဲ့အခုလို့ဒီအာထရာဆောင်းနဲ့တွေ့လာတဲ့အခါမှာဒီစိုးရိမ်ရမှုအနေအထားနဲ့ဘယ်လိုဖြစ်နိုင်တယ်ဆိုတဲ့အနေအထားလေးရောဆက်မကြီးဆက်ရှင်းပြလို့ရမလား
ညာတော့အဖြစ်ကတော့အဲ့ဒါလေးတွေကဖြစ်နိုင်တာကနှစ်မျိုးရှိပါတယ်တဘာဝအစရကျမတို့ရဲ့တာဥအိမ်မှာလာစဉ်လာစဉ်ယာတီပေါ်ဖို့အတွက်တာဥကျွေးရပါတယ်အဲ့တာဥကျွေးဖို့လုပ်ငန်းစဉ်မှာအရေအိတ်လေးတွေဖြစ်လာပါတယ်အဲ့ရေအိတ်ကဥပမာ20 millimeter ဆိုတာ2 centimeter 2.5 centimeter လောက်ရအောင်တော့ပုတ်သွားပါတယ်။ဒါကိုကျွေရလို့ခေါ်ပါတယ်။ဆိုတော့ဒါဒီပုံမှန်ပိုက်ထဲမှာဖြစ်နေကြပြီမဲ့တော်တော်များများကအရင်တော့မသိကြဘူးလေ။ဥအဆဆောင်းမှမှဒီရေအိတ်လေးတွေတက်တက်လာတာကိုသိလာကြတယ်ပေါ့။အဲ့လိုမျိုးကြောင့်ဖြစ်တဲ့တဘာဝအတိုင်းဖြစ်တဲ့ရေအိတ်လေးဖြစ်နိုင်တယ
်။ဒါမှမဟုတ
်ရှင်ယောဂလည်းဖြစ်နိုင်တယ်ပေါ့။
ဟုတ်ကဲ့။
အဲ့တော့တဘာဝလျောက်ဖြစ်တဲ့ရေအိတ်လေးတွေဆိုတာ5 centimeter လောက်ကြီးကိုလက်တင်ခံပါတယ်။အဲတကယ်ယောဂါဆိုရင်တော့5 centimeter ထက်ပိုပြီးကြီးလေးရှိတယ်။ဟိုရိုးရိုးရေအိတ်ဆိုရင်တော့အရေးကြီးကြီးပေါ့အရေးကြီးကြီးဆိုတော့အဆဆောင်းမှကြီးလာမဲမဲအိတ်ကလေးပေါ့။အဲ့လိုမဟုတ်ပဲ5 centimeter ထက်လည်းကြီးမယ်။အထဲမှာလည်းအရေးကတစ်ခါလေးအနေတွေတွေ့တာတို့တစ်ခါလေးအဆိုင်ခဲတွေ့တာတို့ဆိုရင်တော့ယောဂါဖြစ်တတ်တာပေါ့
။ဟုတ်ကဲ့ဆရာမ။အဲ့ဒီကကျတော့ဘာမှယောဂါမဖြစ်တာလဲဖြစ်နိုင်တယ်တဘာဝလည်းဖြစ်တာယောဂါဖြစ်နိုင်တာလည်းဖြစ်နိုင်တယ်ပါဆရာမနော်အဲ့တော့ဆရာမကတော့ပြောတဲ့လက္ခဏာတွေကဒီ ultra sound နဲ့ရိုက်ကြည့်မှသိရတာဆိုတော့ပုံမှန်အားဖြင့်ရောဆရာမရေဒီပြင်ပမှာဆေးရုံဆေးကမရောက်ခင်မှာလူနာအနေနဲ့သိနိုင်တဲ့လက္ခဏာတွေရောရှိလား
တကယ်တမ်းတော့ခုနတဘာဝအတိုင်းဖြစ်တဲ့ G8 တီကတော့ညာတော့အဖြစ်တရားရုံးမူကားလောက်ကယောဂါလက္ခဏာမရှိဘူးစံစားရတာမရှိဘူး ultra sound ကမရိုက်ဖြစ်ရင်မသိကြဘူးဒါပေမဲ့တချို့ကြတော့လေဝေးအဲ့ဒီသာဥကြည်ကံမျိုးပေါ့တို့ယာဒီဆိုင်ပြောမှာ28ရက်တခါလာယာဒီလာတဲ့လူအတွက်ဆိုရင်14ရက်မြောင်ဒီလောက်မှာစိစက်ကနည်းနည်းကတိကောင်းပြီးဖြစ်တယ်။နှက်လွန်ကြီးချွဲပြီးအဖြူကြီးအဆင်းနေဆိုအဲ့ဒါဆိုရင်ဒါတာဥကြွေတော့မယ်ပေါ့။အဲ့လိုလေးတချို့ကလည်းတည်တယ်။ဆိုအဲ့ဒါမျိုးကြတော့ဆရာဝန်ဆရာမနဲ့တိုင်ပင်လိုက်တာနဲ့ဒါပြီးရိုးရိုးရိအိလာကွက်ကွက်ပြပြပြီးလို့ရပါတယ်။နော်။တကယ်ယောဂပြတဲ့အခါကျတော့နှမျိုးဖြစ်နိုင်တာပေါ့။ကင်ဆာမဟုတ်တဲ့ဟာနဲ့ကင်ဆာဟုတ်တဲ့ဟာပေါ့။ကင်ဆာမဟုတ်တဲ့ယောဂါကလေဘနိုင်ပေါ့နော်။ညာတော့အဖြစ်အလုံးကြီးလာမှပဲဆန်းလို့ရမှာပဲတည်ကြတယ်။အဲကင်ဆာဖြစ်မဲ့ဟာကြတော့အလုံးဆန်းလို့မရခင်အဆင်မှာသူတို့မှခံစားရတာလေးရှိတယ်။အဲ့ဒါကတော့ကင်ဆာရဲ့လက္ခဏာတွေဖြစ်တဲ့ရုပ်တည့်ရဲ့ကြီးအစာတောက်ပြက်လာတယ်။ပေါင်ချိန်ကျသွားတယ်။အစာမကြေတယ်လို့ခံစားရတယ်။တခုခုစားပြီးရင်ပြည့်နေတယ်အစာကျင်ဖို့ဆိုတော့ဒီလက္ခဏာတွေဖြစ်လာရင်အရန်တတိထားဖို့လိုပါတယ်။ဘာလို့လဲဆိုတော့အဲ့ဒီလက္ခဏာတွေကတခါလေအစာအိမ်နဲ့ပတ်သက်တဲ့လက္ခဏာတွေပေါ့နော်။ဒါပေမဲ့အဲ့ဒီသားဥဝင်ကင်ဆာမှာအစောဆုံးလက္ခဏာအဲ့ဒါပါပဲ။အဲ့ဒါကိုတခါတလေကြတော့ပြည်သူလူထုတော့အများစုကဘာလို့ထင်လဲဆိုတော့အစာအိမ်ယောဂါလို့ရှင်ပြီးအစာအိမ်နဲ့ပတ်သက်တာတွေဆစ်ဆီးတာတွေရှာပူရတယ်။လုံရင်းနဲ့သားဥဝင်ကင်ဆာကိုလွတ်သွားတတ်ပါတယ်။အဲ့တော့သားဥယင်ကင်ဆာကိုဘယ်ချိန်မှတည်လဲဆိုတော့ဘိုက်မှာအလုံးပေါ်မှာတည်တယ်။အဲ့ဒီအချိန်ဆိုရင်အရန်နောက်ကျသွားပါတယ်။ဒါကြောင့်မလို့ခုနလိုယောဂလက္ခဏာဒီပြုတာစားတောက်ပြက်တာဘာညာပေါ်လာရင်လည်းအဆောဆောင်းနဲ့ဆစ်ဆီးတဲ့ဆရာဝန်နဲ့ဆစ်ဆီးတယ်။နောက်တစ်ခုကသားဥယင်ကင်ဆာကလေရိုးရိုးလိုက်တတ်တဲ့ကင်ဆာဖြစ်ပါတယ်။ရိုးရိုးအရင်အခြားပေါ့။အမေအမညီမမများရာဇဝင်ရှိခဲ့တဲ့လူတွေဆိုရင်အဆောဆောင်းကိုတစ်နှစ်တစ်ခါလောက်ချက်ကဖြတ်ရိုက်ကြည့်နေခြင်းအဖြစ်ပေါ်စီတဲ့အချင်းကိုတည်လို့ရတယ်
ဟုတ်ကဲ့တခြားရောဒီတောက်ဝင်အရေးတည်နိုင်တဲ့အနေအထားရှိသေးလား
ကင်ဆာမဖြစ်တဲ့ခဲမှာမှနောက်တစ်မျိုးကတော့ယာဒီလာရင်ယာဒီသွေးအထဲမှာအောင်းလို့ဖြစ်တဲ့အရေးအိတ်ပေါ့ဟိုခုနကရိုးရိုးရေးအိတ်ဆိုရင်တော့အထဲမှာအရေးကြီးကြီးပဲရှိတာခုနယာဒီလာရင်ယာဒီသွေးအပြင်မှာထွက်တာရှိတယ်လို့တော့အထဲအတွင်းထဲမှာလည်းအောင်းလို့ဖြစ်တဲ့အိတ်ကြတဲ့အခါကျတော့သူကအထဲမှာသွေးတွေအောင်းတာ哦အဲ့သွေးတွေကအောင်းရင်အောင်းရင်နဲ့ကြာတော့သူကအနေလူမျိုးတွေလည်းဖြစ်တတ်တယ်။တော့သူကရိုးရိုးရေးအိတ်ဆိုရင်တော့တစ်ဖက်ပဲဖြစ်တယ်။ဒါပေမဲ့တစ်ပြိုင်နက်ဆဲမှာနှစ်ဖက်စလုံးဘေရောညာရောဖြစ်ခဲ့တယ်။အဲ့ရာဒီသွေးအောင်းလို့ဖြစ်တဲ့အလုံးဆိုရင်တော့နှစ်ဖက်စလုံးမှာဖြစ်တတ်တယ်။သူကကြာတော့ကင်ဆာလည်းမဟုတ်ပါဘူး။အိမ်အောင်ရှိတဲ့လူ၊သားသမီးမမွေးတဲ့လူ၊အဲ့လိုလူမျိုးတွေအပြူကြီးတွေအိမ်အောင်ကြာတော့လည်းသားသမီးမရတဲ့လူတွေမှာနည်းနည်းနှစ်ကြာလာရင်ဖြစ်လာတတ်တဲ့ယောဂပါ
။ဟုတ်ကဲ့။အဲ့တော့အခုလိုမျိုးဒီရာသီသွေးရောက်တာကြောင့်တောက်ဝိမှာအရေးအိတ်တဲတာဖြစ်လာရောလက္ခဏာတွေကဘယ်လိုရှိနေလဲ
။အဲ့ဒီယောဂါကြားတဲ့ခါကျတော့ရာသီလာရင်ကြိုက်တာနဲ့တူပါတယ်။ရာသီလာရင် အထမနေ့တရက်လောက်ကြိုက်တယ်ရာဒီကောင်းကောင်းဆင်းလိုက်တာနဲ့ကြိုက်တာတက်တာဝါတယ်ဆိုတာဒီတဘာဝမျိုးများစုကြိုက်တာယောဂမဟုတ်ဘူးခုနကကျွန်မပြောတဲ့ရာဒီသွေးအောင်နဲ့ယောဂကြတော့ရာဒီလာရင်ကြိုက်တာက၃ရက်လာရင်၃ရက်လုံးကြိုက်တယ်နင်းနေအောင်ကြိုက်တယ်အလုတ်ကန်ကြအောင်ကြိုက်တယ်စီထူးစီစားတော့လာအောင်ကြိုက်တယ်အဲပြီးတဲ့အခါကျတော့သာဖြစ်ဆောင်မှာတော့ญาติပြီးသွားရင်တက်တာပါတက်တယ်ဒါပေမဲ့နောက်ပိုင်းကျတော့ญาติပြီးလဲမတက်တာတော့အဲ့လိုမျိုးဆိုရင်တော့အာဆဆောင်ရိုက်ကြည့်လိုက်ရင်နှစ်ဖက်စလုံးမှာအရေးအိတ်ကအရေးကျဲကျဲအိတ်မဟုတ်ပဲဖြစ်ခဲတဲ့အရေးအိတ်မျိုးဖြစ်တတ်တယ်။အဲ့ဒါကြခွဲရန်စိတ်ရမလူပဲနဲ့ဟော်မုန်းနဲ့ကူပါတဲ့ယောဂဖြစ်ပေါ့နော်ဟော်မုန်းစိတ်နဲ့ကူတာဟုတ်ကဲ့
အဲ့ဒီခါကျတော့ဒီယောဂရဲ့အနေထားကလုံးဝစိတ်မပူပါတဲ့အနေထားနဲ့အရန်စိတ်ပူပါတဲ့ကင်ဆာလိုမျိုးလည်းဖြစ်နိုင်တယ်။နောက်တစ်ခုကတာမန်ဟော်မုန်းဆေးလောင်နဲ့ကုလို့ရတဲ့အနေထားလည်းရှိနိုင်တယ်ပေါ့။ဟု
တ်ကဲ
့။အဲ့ဒီခါကျတော့ဒီတာဥရင်အရေးအိတ်တဲတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့အချက်ကော
အရေးအိတ်ပေါ်နေဆိုတာကအဲ့တခုခုအာဆဆောင်းမှာတွေ့ရဆိုရင်ဟိုမဟုတ်ပါဘူးတဘာဝအရေးအိတ်ပါလို့လစ်လျူရှုပြီးတော့လည်းနမိကြပါနဲ့ဒါမဟုတ်လေအာအရေးတွေ့ရဆိုတော့ကင်ဆာဖြစ်ပြီဆိုပြီးတော့လည်းတစ်ခါဆုံးမရောက်ပါနဲ့ဆရာဝန်ဆရာမနဲ့ဆွေးနွေးတိုင်နေလိုက်လို့ရှိရင်အပြေမှန်ရပါတယ်။တချို့ကအဲ့ဒါကိုကြောက်လန့်ပြီးထုတ်ပါထုတ်ပါဆိုပြီးတော့ဟိုတချို့တွေလည်းထုတ်ပြလိုက်ကြတယ်ရိုးရိုး။အဲ့ကြတဲ့ခါကျတော့မလူလားအဖက်နဲ့တာဥအိမ်ရဲ့ function ကညော့သွားမယ်။မလူလားအဖက်ခွဲစေးရတယ်။တာဥအိမ်ရဲ့အလုပ်ကပြတ်သွားတာပေါ့လေ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာမ
။ဒါတော့ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ပတ်စဉ်ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုအလှည့်ပေးကြအောင်ပါ။ BNI အဖွဲ့ဝင်နေကြာဒီသမှာခြေဆိုင်တဲ့သတင်းတောက်တွေစုစည်းပြီးတော့တင်ပြထားတာဖြစ်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
ပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တန်လွင်မြစ်တလျှောက်မှာဒီဆမတ်ရေကာတာစီမံကိန်း6ခုကိုချက်ချင်းရပ်တန့်ပေးဖို့အဖွဲ့စည်းပေါင်း130ကျော်လို့ကနေတောင်းဆိုခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်မှာရွေးကောက်ပွဲကော်မရှင်အစ်စ်ဖွဲ့စည်းပေးဖို့ဒေသခံလူထုတွေကတောင်းဆိုခဲ့ကြတယ်ဆိုတာနဲ့နေရအနှံ့ပြားကနေရွှေ့ပြောင်းလာကြတဲ့အင်ချီမဲ့သူတွေကနေအင်ချမ်းမြေအတီတကြရရှိနိုင်ရေးအတွက်ရခိုင်ပြည်နယ်တန်တွဲမြို့မှာဆန္ဒဖော်ထုတ်ပေါ်ခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ။တန်လွင်မြစ်တလျှောက်မှာတည်ဆောက်မဲ့ရေကာတာစီမံကိန်း6ခုကိုချက်ချင်းရပ်တန့်ပေးဖို့ဒေသခံပြည်သူ6000ကျော်နဲ့နိုင်ငံရေးအဖွဲ့အစည်းများအပါအဝင်ဖွဲ့အစည်းပေါင်း130ကျော်တို့ကလက်မှတ်ထိုးပြီးဇန်နဝါရီလ19ရက်နေ့ကတောင်းဆိုကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တန်လွင်မြစ်ပေါ်တည်ဆောက်မဲ့ရေကာတာစီမံကိန်းတွေဟာပဋိပက္ခကိုပုံမှန်ဆိုးရွားစေပြီးဒေသခံလူထုတွေရဲ့အခွင့်အရေးချိုးဖောက်မှုများကိုဖြစ်ပေါ်စေတဲ့အတွက်တန်လွင်ရေကာတာစီမံကိန်းကိုချက်ချင်းရပ်တန့်ထားဖို့မြန်မာနိုင်ငံမြေချောင်းများကွန်ရက်ကမြန်မာလက်စစ်စွမ်းအင်ဝန်ကြီးဌာနတရုတ်နဲ့ထိုင်းတန်ယုံတွေကိုစာပို့တောင်းဆိုခဲ့ပါတယ်မြန်မာနိုင်ငံအစိုးရအနေနဲ့တိုင်းသူပြည်သားတွေရဲ့ဘဝလုံခြုံရေးနဲ့နိုင်ငံထောက်ဝစဉ်တည်တံ့ဖွံ့ဖြိုးရေးတွေကြော်ပြီးပြပကိုစွန့်အင်တင်ဖို့ရောင်းချဖို့တခုတည်းကိုတော့ဦးစားပေးမစင်းစားသင့်ဘူးလို့မြန်မာနိုင်ငံမြချောင်းမြကွန်ရက်ရဲ့ပြောရေးဆိုခွင့်ရှိသူကိုဆိုင်ခေဆိုင်ကပြောပါတယ်။တန်လွင်မြချောင်းတစ်လျှောက်မှာရေကာတာစီမံကိန်း6ခုစောက်ဖို့ရှိပြီးလျှက်စစ်တအား15000မီဂါဝတ်ထုတ်လုပ်သွားမှာဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲနဲ့အဖွဲ့ဝင်အောက်လို့နှုတ်ထွက်ပြီးတော့ကော်မရှင်အစ်ဖွဲ့စည်းပေးဖို့ဒေသခံလူထုတွေစုပေါင်းပြီးတော့မူဆယ်မြို့ရွေးကောက်ပွဲကော်မရှင်ထံကိုတောင်းဆိုလိုက်ပါတယ်။ဇန်နဝါရီတတိယပတ်ကစာရေးသားတောင်းဆိုလိုက်တာပါ။2020ရွေးကောက်ပွဲတွင်းကနန်းခမ်းမြို့နယ်ရွေးကောက်ပွဲကော်မရှင်ဝင်တွေဟာရွေးကောက်ပွဲရလပြဿနာတွေကိုတာဝန်ယူဖြေရှင်းပေးဖို့ကြက်ကွက်ခဲ့တယ်လို့နန်းခမ်းဒေသခံများကလာမယ့်ရွေးကောက်ပွဲမှာရွေးကောက်ပွဲကော်မရှင်အစ်ဖွဲ့စည်းပေးဖို့တောင်းဆိုရတာဖြစ်တယ်လို့နန်းခမ်းမြို့ခံရမီရဖတ်သူဖြစ်သူစိုင်းအိုက်ထွန်းကပြောပါတယ်။2020ရွေးကောက်ပွဲတွင်းကကျူတင်မဲပြဿနာကြောင့်ရွေးကောက်ပွဲပြီးတလခန့်ကြာမှရွေးကောက်ပွဲရလထုတ်ပြန်တဲ့နေရာမှာလဲ99ထိုက်တဲ့ပြည်သူ့ကိုယ်စားလှယ်တွေအနိုင်မရပဲပြည်ခိုင်ပြိုးပါတီကိုယ်စားလှယ်ကအနိုင်ရရှိသွားတာကြောင့်ဒေသခံလူထုကလက်မခံတာဖြစ်တယ်လို့ဆိုင်းအထွန်းကပြောပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်ပန်ဆန်းမြို့နယ်နမ်တောင်ကျေးရွာအုပ်စုကောင်းခါကျေးရွာမှာကချင်နှချင်းခရိုင်အသင်းချုပ် KBC ရဲ့စေတနာဝန်ထမ်းအဖြစ်ထမ်းဆောင်နေတဲ့ကျောင်းဆရာမနှူးဟာမတရားပြုကျင့်တပ်ဖြတ်ခြင်းခံခဲ့ရပါတယ်ဇန်နဝါရီလ20ရက်နေ့နဲ့ကျောင်းခန်းကိုရောက်မလာသေးလို့သူတို့နေတဲ့အိမ်ကိုသွားခေါ်တဲ့အချိန်မှာအခုလိုတည်ဆုံနေတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးစင်ထုံးလာကပြောပါတယ်။ကောင်းခါနှစ်ချင်းဖျားချောင်းဝင်းမှာနေထိုင်တဲ့ဆ iam မနှစ်ဦးဟာမြန်မာအစိုးရစစ်တပ်ကနေအုပ်စုလိုက်အတမပြုကျင့်ပြီးတပ်ခန့်ထားရတာဖြစ်တယ်လို့စစ်ဖက်ချီယာများတွေ့ရှိခဲ့တဲ့အထောက်ထားအရဒေသခံများကယူဆပြောဆိုနေကြပါတယ်။လက်တလောအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော်ကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့ပြီးအစိုးရတပ်များကချင်ဒေသမှာလှုပ်ရှားမှုတွေလုပ်နေချိန်လဲဖြစ်ပါတယ်
။ရခိုင်ပြည်နယ်တန်တွဲမြို့ငပလီကမ်းခြေမှာတိမ့်စီထားတဲ့လယ်မြေတွေကိုဒေသခံမူလပိုင်ရှင်တွေကိုပြန်ပေးဖို့တကူတော်ဆန္ဒပြတောင်းဆိုသူကုစောဝေကိုရဲတပ်ဖွဲ့ကနေဖမ်းဆီးလိုက်ပါတယ်။ကုစောဝေဟာဇန်နဝါရီလ18ရက်နေ့နေ့လယ်ပိုင်းကတန်တွဲမြို့ငပလီဟိုတယ်ရှိကနေ Get Bed Our Land လို့ရေးထားတဲ့စိုင်းဘုတ်ကိုကမ်းပြီးတကူတော်ဆန္ဒဖော်ထုတ်စဉ်တန်တွဲမြို့ပိုသေးရှိအရောက်မှာရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါတန်တွဲမြို့နယ်စင်ကြစီးပြူကုန်းစတဲ့ကျေးရွာတွေပါဝင်ငပလီကမ်းခြေတစ်လျှောက်မှာဒေသခံတွေပိုင်တဲ့လယ်မြေအများပြားကိုစစ်တပ်ထောက်လှမ်းရေးနဲ့စီးပွားရေးသမားတွေကတင်းစီထားတယ်လို့ဒေသခံတွေကပြောပါတယ်ကုစောဝေဟာလွန်ခဲ့တဲ့နှစ်တွေကလည်းတင်းစီထားတဲ့လယ်ယာမြေတွေကိုမူလပိုင်ရှင်ဒေသခံတွေကိုပြန်ပေးဖို့တန်တွဲမြို့တကူတော်ဆန္ဒထုတ်ဖော်ခဲ့တဲ့အတွက်၃ကြိမ်တိုင်တိုင်အာဏာပိုင်တွေရဲ့ဖမ်းဆီးသိမ်းသိမ်းချင်းခံခဲ့ရပါတယ်
ကိုတူးလေတက်မတော် KAF မှာ DKBA ဘူဟာမူဟောင်းပုံမူကြီးဆန်းအောင်နဲ့ KNU KNLAPC ကဘိုတိုက်ကားတို့ကိုရာထူးပြန်ခန့်အပ်လိုက်တယ်လို့အခုတလောသတင်းထွက်ပေါ်လာတဲ့အပေါ်မှာ DKBA နဲ့မသက်ဆိုင်ဘူးလို့ရန်ကုန်မြို့မှာကျင်းပပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ DKBA ဘက်ကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့2014ခုနှစ်ဒီဇင်ဘာလ4ရက်နေ့ကဒေါက်တာတီမောသီအမီလက်မှတ်နဲ့သူတို့နှုတ်ဦးကို KAF ခေါ်ကိုတူးလေတက်မတော်အဖွဲ့မှာတာဝန်ပေးလိုက်တယ်လို့ထုတ်ပြန်ချက်တစောင်းထွက်ပေါ်လာတဲ့အပေါ် DKBA အနေနဲ့ဘာမှမသိရှိဘူးလို့အဖွဲ့ရဲ့ဆက်ဆံရေးအရာရှိပုံမူစောမောင်လေးကပြောပါတယ် KF အဖွဲ့တာဝန်ကိုခန့်အပ်တဲ့နေရာမှာကံရကံရှင်ကိုယ်တိုင်မကဘဲအောက်ခြေလူထုသဘောထားကိုပါအသေးအချာမေးပြီးမှခန့်အပ်တယ်လို့ KNU KNLAPC ကကရင်ငင်းချမ်းရေးကောင်စီကောင်ဆောင်ဒေါက်တာတီမိုသီကပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါရှင်။ရခိုင်ပြည်နယ်နေရအနှံ့ပြားကရွှေ့ပြောင်းလာကြတဲ့အိမ်ချေမဲ့သူတွေကနေအိမ်ချမ်းမြေအတီတကျရရှိရေးအတွက်တန်တွဲမြို့မှာဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဒီလိုဆန္ဒပြကြရမှာလဲဒေသခံတွေနဲ့အမြင်မတူမှုတွေရှိနေတယ်လို့ဖြစ်ရမှာအပေါ်အစိုးရအနေနဲ့ဖြေရှင်းပေးဖို့လိုအပ်နေတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။ဒီအကြောင်းကိုမောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
ရခိုင်ပြည်နယ်တန်တွဲမြို့ကအင်ချမ်းမြေသူချက်ရခန့်ကအင်ချမ်းမြေအတေတရရှိဖို့တော့လမ်းဘွားထော့ဆန္ဒထုတ်ပွဲနဲ့ပတ်သက်ပြီးတန်တွဲမြို့ခံတို့ဖြစ်တဲ့ကိုစိန်ချိုက်ကအခုလိုပြောပြပါတယ်
။ရှိသောအမှုသမားတွေကနေအဲမတူဒီတာမှာမြန်မာရဖို့အတွက်အင်ချမ်းမြေချဖို့ရတောင်းဆိုတဲ့တော်တွေရ။ဒါပေမဲ့အင်ချမ်းမြေချဖို့ဆိုတာဘယ်မှာလဲအဲ့ဒီနေရာမှာကလူလူမျိုးရင်းတွေပြမရှိတော့မှန်လေ။တကယ်လို့ရှိရင်အကုန်လုံးမျိုးကြီးတွေရတဲ့ဒေသခံပိုင်ဆိုင်တဲ့မျိုးကြီးတွေဆိုအဲ့ဒီဟာမှာဒေသခံတွေနဲ့အဲ့ဒီရှိသောအမှုသမားတွေနဲ့အကင်းဆင်းရတွေပေါ့ဒီတိုင်း
ဆန္ဒပြတောက်ဆိုသူတွေဟာရခိုင်ပြည်နယ်နေရာအနှံ့ပြတ်ကပျောက်ရွှေ့လာကြပြီးသံတွင်းမြို့နယ်ဂျိတ်တော်မြပြန်စားတဲ့ရွာတွေမှာနေအိမ်တွေမြေတွေငှားရပ်ပြီးနေထိုင်ကြသူတွေဖြစ်ပါတယ်။သံတွင်းမြို့နယ်မှာအခုလက်ရှိနေအိမ်ငှားခတလကိုကျဲ2000ကနေ4000တိရှိသလိုမြေတီအကကိုလည်းကျဲသိန်း900ကနေ1000တိရှိနေတယ်လို့ဒေသခံတွေကပြောပါတယ်။သံတွင်းမြို့နယ်မှာစိုက်တဲ့အပါဝန်အာဏာပိုင်တွေနဲ့နှိစက်တဲ့စီးပွားရေးသမားတွေကဒေသခံတွေပိုက်ဆိုင်တဲ့နေရာတွေကိုသိမ်းယူထားတဲ့အခြေအနေကိုလည်းကိုစိန်ဆိုင်ကအခုလိုစပြောပြပါတယ်။
ဒါကတော့တင်းထားတဲ့မြေကြီးတွေကတော့ကြာ90နဲ့မခု95အဲ့ဒီပေါင်းဝင်ကြီးကတင်းထားတဲ့မြေကြီးတွေရှိတယ်။တိုင်းရှင်လေးကရောကြီးတဲ့နေရာပေါ့
။ခုလိုဖြစ်နေတဲ့လေယာဉ်မြေပိုက်ဆံမှုပြဿနာတွေကိုဖြေရှင်းဖို့တော့ပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရတွေမှာတိကျခိုင်မာတဲ့မူဝါဒတစ်ခုရှိဖို့လိုတယ်လို့ရခိုင်မျိုးသားပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်တူဦးဖြစ်တဲ့ဦးအောင်မြတ်ကျော်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
။ကိုခိုင်းနေလေယာဉ်ပြဿနာကလည်းပြည်နယ်အစိုးရရောပြည်ထောင်စုအစိုးရ
အခုဖြစ်နေတဲ့လေယာဉ်မြေပြဿနာကလည်းပြည်နယ်အစိုးရရောပြည်ထောင်စုအစိုးရရောသူတို့ရဲ့လေယာဉ်မြေတွေကိုပြန်လည်ဆွတ်လို့တဲ့နေရာမှာမူဝါဒခိုင်ခိုင်မာမာမရှိပဲစိတ်မိသူနဲ့ကုသနေတယ်လို့ဖြစ်တဲ့နည်းနဲ့ဖြစ်တယ်လို့ပြန်ပေးနေတဲ့အတွက်ကြောင့်ပြဿနာတွေမဖြေရှင်းနိုင်ဘူးဘိုးပြီးရှုပ်ထွေးလာပြီးအခုလိုဆန္ဒပြမှုတွေဖြစ်လာတယ်လို့ကျွန်တော်ထင်တယ်။အစိုးရမှမြေယာတွေများကြီးရှိတယ်အဲ့ဒါကိုအကောင်းဆုံးစဉ်းစားပြီးမြေယာလမ်းစဉ်တစ်ခုကိုချထားပေးနိုင်ရင်အကောင်းဆုံးလို့ကျွန်တော်မြင်တယ်
အရင်ဆိုင်ဆွေရလက်ထကဖြစ်ခဲ့တဲ့လေယာဉ်မြေပြဿနာတွေကိုအခုဖြေရှင်းတဲ့အခါတက်ကသိမ့်တဲ့မြေဌာနဆရာတွေကသိမ့်တဲ့မြေတွေနဲ့လုံငန်းရှင်တွေသိမ့်ယူထားတဲ့မြေတွေရှိပြီးစိုက်တက်ကမြေတချို့ကိုစွန့်လက်ပဲ့ပေမဲ့ရခိုင်ပြည်နယ်မှာစွန့်လက်မြေအနည်းဆုံးဖြစ်တဲ့တော့ဖြေရှင်းဖို့အလွန်ချုပ်ထွေးတဲ့ပြဿနာတစ်ခုဖြစ်တယ်လို့လည်းဦးအောင်မြတ်ကျော်ကဆိုပါတယ်
ဆက်ပြီးတော့ဒေသခံလူထုတွေကန့်ကွက်နေတဲ့ကြားကနေမွန်ပြည်နယ်တောင်ပိုင်းရေးမြို့နယ်အန်တင်ကျေးရွာအနားမှာတည်ဆောက်ဖို့ရထားတဲ့ကြောက်မီသွေးသုံးဓာတ်အားပေးစက်ရုံစီမံကိန်းအတွက်ကုမ္ပဏီဘက်ကတော့စီမံကိန်းအကောင်အထည်ဖော်ဖို့မွန်ပြည်နယ်လွတ်တော်မှာရောဒေသခံလူထုတွေနဲ့ပါဇန်နဝါရီလအတွင်းမှာတွေ့ဆုံရှင်းလင်းပွဲတွေလှုပ်ဆောင်လာပါတယ်ဒီအချိန်လေးကိုတော့မင်းရင်စနိုင်းကနေအခုလိုတင်ဆက်ထားပါတယ်ရှင်
ကြမီသွေးတောင်သားအပိစက်ရောင်စီမံကိန်းကိုတည်ဆောက်မဲ့ဒူယူထိုင်းကုမ္ပဏီအနေနဲ့လူတုတွဲဆောင်ရှင်းလင်းပွဲတွေလုပ်နေပေမဲ့စီမံကိန်းကိုလက်ခံသဘောတူတဲ့လူနည်းစုတွေနဲ့သာတွဲဆောင်မှုပြုလုပ်နေတာဖြစ်ပြီးလူတုတွေပေါ်ပွင့်လင်းမြင်သာမှုမရှိဘူးလို့စီမံကိန်းကိုကန့်ကွက်နေတဲ့ရေးမျိုးနယ်လူမှုအကျိုးဆောင်အဖွဲ့မှအသွင်ရင်မှုဦးအောင်နိုင်ဝင်းကပြောပါဗျာ
။တို့တို့ရဲ့အန်ဒီမစီမံချက်ကတော့မဆောက်ဖို့ပဲဗျာ။လုံးဝကိုမဆောက်တဲ့ချင်းတို့ပြောတဲ့ရွက်စီနည်းပညာပေါ့လေကျွန်တော်ကမယုံဘူး။ဘာလို့မယုံလဲဆိုတော့သူတို့လုပ်ခဲ့တဲ့များအားလုံးဟာဒီတိနေရာမှာရိုးသားမှုရှိဘူးပွင့်လင်းမှုမရှိဘူ
းမွန်ပြည်နယ်ဒေသခံတွေအနေနဲ့ဒီစက်ရုံစီမံကိန်းကိုအခုလိုကောက်ကွက်နေတဲ့အပေါ်မေးခွန်းထုတ်เสียဖြစ်နေတဲ့ဆိုပြီးကော်မတီရဲ့စီမံကိန်းတာဝန်ခံဒေါ်နီနီဆန်ကပြောသွားပါတယ
်ကျမတို့ရဲ့ဒီမွန်ပြည်နယ်နယ်မှာဆိုလို့ရှိရင်ကြောင်မီးသွေးလို့အတန်စားရဆိုလို့ရှိရင်အစိုက်တောက်တစ်ခုလို့ဖြစ်နေပါတယ်အဲ့တော့လူတို့တွေကတကယ်ပဲဒီကြောင်မီးသွေးပြက်ဆက်တာအားပေးစက်ရုံအကြောင်းနဲ့ပတ်သက်ပြီးတော့တကယ်ပဲကကနနနားလေပြီးတော့ပဲကြောင်မီးသွေးတအားပေးစက်ရုံကိုကြောက်နေတာလားတကယ်ပဲနားမလဲလို့ပဲကြောက်တာလားပေါ့နော
်ကြောင်မီးသွေးစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေရဲ့စကားအမှန်ကိုတာဝန်ရှိတဲ့အုပ်ချုပ်ရေးအပိုင်းတွေရောလေးလေးဆဆနားထောင်ဖို့လိုတယ်လို့ပညာရှင်တွေနဲ့ညှိနှိုင်းလှုပ်ဆောင်တည်တယ်လို့ AIDI မှာကိုထွန်းမြအောင်ကပြောပါတယ
်ဒါအားရရုံနဲ့မကြီးပါဘူး။ဒီတော့ခံတဲ့စကားကိုအမှန်ကိုထုတ်ဆွေးပိုင်းနေရအောင်ကုမ္ပဏီတွေအနေနဲ့ရောဝေစားကနားထောင်လို့ဆိုလို့ပြရရှင်နေတဲ့လေခွေးလေးခြေလမ်းတင်တယ်ဆိုကျွန်တော်တို့မြင်ပါလေ
။ဒေတာခံတွေအများစုကတော့စိုးကျိုးဖြစ်စင်နိုင်တဲ့ကြောင်မီတွေးဆက်ရုံကို၎င်းတို့ဒေတာမှာစောက်ခွေပေးမှာမဟုတ်ပဲဆက်လက်ကောက်ွက်သွားကြမယ်လို့ဒေတာခံတွေကပြောပါတယ်။1280မီကာဝပ်ရှိဒီစင်မန်ကိုင်းဟာ Ultra Super Critical နည်းပညာသုံးကြောင်မီတွေးသုံးတအပိဆက်ရုံစီမံကိန်းဖြစ်ပြီး American Dollar တန်2900ကောင်ကျခံတိစောက်မှာဖြစ်ကဘီအိုတီစနစ်နဲ့အနှစ်30စီမံကိန်းလုပ်ဖို့ရထားပါတယ
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ
တန်လွင်မြစ်တစ်လျှောက်မှာတည်ဆောက်မဲ့ရေကတာစီမံကိန်း6ခုကိုရပ်တန့်ပေးဖို့ဒေသခံပြည်သူ6000ကျော်နဲ့အဖွဲ့အစည်းပေါင်း130ကျော်တို့ကနေလက်မှတ်ထိုးပြီးတောင်းဆိုကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းနှမ်ခါမြို့နယ်မှာရွေးကောက်ပွဲကော်မရှင်အသစ်ဖွဲ့စည်းပေးဖို့ဒေသခံလူထုတွေစုပေါင်းပြီးမူဆယ်မြို့ခရိုင်ရွေးကောက်ပွဲကော်မရှင်ထံကိုတောင်းဆိုခဲ့ပါတယ
်တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီရာ
ဒါကတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOE ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
ဒီမိုကရေစီကိုအားနည်းစေပြီးစီးပွားရေးဆုပ်ယုပ်စေုံသာမကရာဇဝတ်မှုတွေနဲ့မတရားမှုတွေပေါ်ပေါက်စေနိုင်တဲ့အကျင့်ပြတ်ချဆားမှုတွေနဲ့ပြည်သူပိုင်ပစ္စည်းတွေကိုကိုကျိုးအတွက်ခိုးယူတာတွေကိုတိုက်ဖြတ်ရေးကျိုးပန်းဆောင်ရွက်မှုတွေကိုအမေရိကန်ပြည်ထောင်စုကအရှိန်မြင့်ဆောင်ရွက်နေပါတယ်။ပြည်ပကအဂတိလိုက်စားမှုတွေကိုတိုက်ဖြတ်ရမှာပြည်တွင်းမှာရှိတဲ့ကုမ္ပဏီတွေနဲ့ဘဏ်တွေကတဆင့်တရားမဝင်နှီးလန်းတွေနဲ့အမျက်ထုတ်နေတာတွေကိုလည်းဟန်တားဖို့ကြိုးပမ်းနေတာပါ။အမေရိကန်အစိုးရအနေနဲ့ကတော့တိုင်းပြည်တွေကခိုးဝှက်ပြီးတရားမဝင်ရလာတဲ့ပစ္စည်းတွေဒီမှာတွေ့တယ်ဆိုရင်တင်ဆက်ပြီးပြန်ပေးနိုင်အောင်လည်းအပြင်းထန်စူးစမ်းနေပါတယ်။အကျင့်ပြတ်ချဆမှုကနေရလာတဲ့ငွေမဲတွေကိုငွေပြူဖြစ်အောင်လှုပ်ဆောင်နေတာကိုတားဆီးဖို့နဲ့နောက်ထပ်ဓာတ်မျိုးတွေဆက်မဖြစ်အောင်ဟန်တားနိုင်ဖို့ကတော့ဘယ်သူဘဝမှမသိသူတွေနာမည်ခံကုမ္ပဏီတွေတိုင်းပြည်ထဲမှာမှတ်ပုံတင်ဖွင့်လှစ်ထားတာတွေကိုတားဆီးသွားရမှာပါ။ဒီနီးလန်းကသာမတမာတဲ့ငွေကြေးတွေကိုခြေရာခံဖို့အမေရိကန်အာဏာပိုင်တွေအတွက်ပုံမလွယ်ကူစေမှလည်းဖြစ်ပါတယ်။ဗနာရေးလုပ်ငန်းကျွမ်းကျင်သူတွေကတော့အကျင့်ပြတ်ချဆားတဲ့အမှုတွေအားလုံးနှိပါးမှာဘုံသဘောတူညီမှုတစ်ခုရှိတယ်လို့ဆိုပါတယ်။ဒါကတော့ပိုင်ဆိုင်မှုတွေကိုဖုံးကွယ်ပေးဖို့နဲ့မတမာတဲ့ပိုင်ဆိုင်မှုတွေကိုကြီးကြပ်နိုင်ဖို့ကုမ္ပဏီတွေဖောင်ဒေးရှင်းတွေနဲ့ရမုံငွေအဖွဲ့အစည်းတွေလိုစီးပွားရေးလုပ်ငန်းတွေအပေါ်အားကိုးကြတာပဲဖြစ်ပါတယ်။ဥပမာအနေနဲ့ဂီနီသမ္မတရဲ့သားဖြစ်သူတေအိုဒေါ်အိုအန်ဂေမာ Odian Mange ha so yin a gari lai sa mu a ya la de ngwe rue ne American pi daung su ma pai sai mu rue ko wae yu de a kha ma ja gan si wa yi long gan rue ko a tong cha da tia yong thauk tha de ma twei ka ya ba de di the ma so yin California pi ne ga dollar tan 30 dan eng ji de long Ferrari car de si ne Michael Jackson a mat de ya pi si myo song ko su saung na rue pa ma ma de a chain do cha song san sit sit mu rue nau pai a song khan mo tbo tu lak khan ga de tu ye ngwe rue ko ro American pi daung su ga ကင်းနီပြည်သူတွေအကျိုးရှိစေမဲ့ကိစ္စတွေမှာပြန်လည်သုံးစွဲသွားမှာဖြစ်ပါတယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကတော့ဒီလိုစီးပွားရေးလုပ်ငန်းတွေကိုတရားမဝင်လုပ်ရက်တွေမှာအသုံးမချနိုင်အောင်ကန့်တတ်တဲ့အနေနဲ့နောက်ွက်မှာရှိနေတဲ့လူတွေဘယ်သူဘဝဖြစ်တယ်ဆိုတာကိုငွေကြေးလုပ်ငန်းတွေကသိအောင်လုပ်ဖို့လဲမကြသေးခင်ကပဲသတ်မှတ်ထားပါတယ်။သမ္မတဘရက်အိုဘားမားရဲ့2015ဘဏ္ဍာရေးအသုံးစရိတ်အစိုးပြုချက်မှာနောက်ထပ်ဖြည့်ဆွက်ခဲ့တာမှာလဲကုမ္ပဏီတွေအားလုံးအနေနဲ့ပိုင်ဆိုင်သူတွေထိန်ချုပ်ထားသူတွေဟာဘယ်သူတွေလဲဆိုတာကိုဗဟုအစိုးရရဲ့အခွန်စည်းကြပ်သူတွေကိုအတိပေးအကြောင်းကြားဖို့ ਨੇ ဒီချက်လက်တွေကိုဥပဒေရေးရာအာဏာပိုင်တွေလိုရင်ရနိုင်အောင်အစင်းနဲ့ပြင်ဆင်ထားဖို့လည်းသတ်မှတ်ထားတာပါအမေရိကန်ပြည်ထောင်စုမှာဗန်စရင်ဖွင့်လှစ်ထားပြီးအခွန်ပေးဆောင်နေတဲ့အမေရိကန်ကုမ္ပဏီအများစုကတော့အကျိုးမြတ်ခံစားနေရတဲ့ပိုင်ရှင်တွေဟာဘယ်သူတွေလဲဆိုတာကိုထုတ်ဖော်ပြောဆိုထားကြပါတယ်ဘယ်သူဘဝဆိုတာကိုဖုံးကွယ်ထားပြီးတော့အကျိုးအမြတ်ခံစားနေကြရတာကတော့ပြည်ပကဒုစရိုက်သမားတွေနဲ့အကျင့်ပြတ်ချစားတဲ့အာဏာပိုင်တွေပဲဖြစ်ပါတယ်ဒီလူတွေအနေနဲ့ဘယ်သူဘဝဆိုတာမသိအောင်ဖုံးကွယ်ထားနိုင်တဲ့ကိုယ်ရက်တွေကိုလည်းဖန်တီးနိုင်ကြပါတယ်အကျင့်ပြတ်ချစားမှုတွေတခြားရာဇဝတ်မှုတွေကိုဥပဒေအရအရေးယူဖို့တပ်ဆိုင်ရာအာဏာပိုင်တွေကစုံစမ်းစစ်ဆေးရမှာလဲမကြာခဏဆိုသလိုကုမ္ပဏီတွေဟာအမြေခံတသက်သာဖြစ်နေတာကိုလည်းတွေ့ကြရပါတယ်။အခုအစည်းအဝေးကတော့အာဂရိလိုက်စားမှုကိုဟန်တာပြီးတရားဥပဒေစိုးမိုးရေးကြိုးပမ်းနေတဲ့အာဏာပိုင်တွေနဲ့နိုင်ငံတကာကော်ပိုရေးရှင်းတွေကိုအထောက်အခုပြစ်စေနိုင်တယ်လို့ဗန်နာရေးစနစ်မှာလည်းပုံမုပ်ပွင့်လင်းမြင်သာမှုရှိလာစေမှာပါ။အလားတူဆောင်ရွက်မှုတွေကိုတခြားနိုင်ငံတွေမှာလည်းပုံမုပ်လှုပ်ဆောင်လာကြတာနဲ့အမျှဒုစရိုက်သမားတွေအနေနဲ့လည်းသူတို့ငွေတွေကိုကွယ်ဝတ်ထားဖို့ပုံမုပ်ခက်ခဲလာကြပါလိမ့်မယ်။ဘဏ္ဍာရေးခန္ဓာမှာပွင့်လင်းမြင်သာမှုတွေတိုးတက်ဖို့လိုအဓိကကျတဲ့ကိစ္စတွေအပါအဝင်အာဂရိလိုက်စားမှုတွေကိုတိုက်ဖြတ်တာဟာကဘာတဝန်အစိုးရတွေအနေနဲ့တက်ဆိုင်ရာပြည်သူတွေအတွက်တာဝန်ခံမှုနဲ့ကဘာပေါ်ကအစင်းရဲဆုံးသောသူတွေကိုကာကွယ်စောင့်ရှောက်ရမှာအရေးပါတဲ့ပံ့ပိုးမှုတစ်ခုလည်းဖြစ်ကြောင်းပါရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
တော်ရချင်းတို့အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့တောက်ကြလီမနခင်အစီအစဉ်လေးမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာပြတ်ထန်းမှုအတွက်လွှတ်တော်ကစဉ်းစားနေတဲ့မျိုးဆောင်ဥပဒေနဲ့ပတ်သက်ပြီး USCIRF နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ကပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဒီဥပဒေတွေဟာနိုင်ငံတွင်းကဗုဒ္ဓဘာသာမဟုတ်တဲ့သူတွေအထူးသဖြင့် Muslim တွေကိုဘာသာကူးပြောင်းခွင့်နဲ့လက်ထံထိမ်းမြှားခွင့်တွေမှာခွဲခြားမှုတွေရှိနေမှာဖြစ်တယ်လို့ဘာသာရေးလွတ်လပ်ခွင့်ကိုကန့်တတ်ရာရောက်နေတယ်လို့ဆိုပါတယ်။ဘရင်အဗ်ဒူလာကွယ်လွန်သွားပြီလို့ Saudi Arabia နိုင်ငံကကြေညာလိုက်ပါတယ်။ဘရင်အဗ်ဒူလာဟာအကြမ်းဖက်မှုကိုရောအစ္စလာမ်အစွန်းရောက်မှုတွေကိုပါတိုက်ဖျက်ရမှာ American ပြည်ထောင်စုရဲ့ကာလကြာရှည်စွာမိတ်ဆွေဖြစ်တဲ့ရက်တီကဲသူဖြစ်ပါတယ်။သူဟာကွယ်လွန်ချိန်မှာအသက်60ရှိပြီဖြစ်ပါတယ်။သူ့ရဲ့ဖိအေးသူအမေခွဲညီကိုရောမင်းသားဖြစ်သူဆယ်မန်ဟာသူ့ရဲ့အရရာကိုဆက်ခံမှာဖြစ်ပါတယ်။ဆယ်မန်ဟာအသက်86နှစ်ရှိပြီဖြစ်ပြီးအင်ရှစ်ဆန်အဖြစ်နဲ့ကာကွယ်ရေးဝန်ကြီးတာဝန်ကို2012ခုနှစ်ကနေစတင်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဘရင်အဗ်ဒူလာဟာ2006ခုနှစ်မှာရှင်ဘရင်အရရာကိုတရားဝင်ခံယူခဲ့ပေမဲ့ဘရင်ကြီးဖူအက်လေးဖြတ်သွားချိန်1995ခုနှစ်ကစပြီးဆော်ဒီအရေဗျနိုင်ငံကိုအုပ်ချုပ်ခဲ့တာဖြစ်ပါတယ်။ဘရင်အဗ်ဒူလာဟာဆော်ဒီအရေဗျနိုင်ငံကိုဘရင်အုပ်ချုပ်တဲ့ခင်မီတိုးတက်တဲ့နိုင်ငံတစ်နိုင်ငံဖြစ်လာဖို့အတွက်ကြိုးစားသူလို့နာမည်ကျော်ခဲ့သူပါ။သူက Al-Qaeda နဲ့တခြားအစွန်းရောက်သမားတွေကိုဆန့်ကျင်ပြီး American ပြည်ထောင်စုနဲ့လက်တွဲလှုပ်ဆောင်ခဲ့တယ်လို့သူ့လက်ထက်မှာအမျိုးသမီးတွေအတွက်နိုင်ငံရေးလုံပိုင်ခွင့်တွေကိုပိုးပြီးပေးခဲ့သူဖြစ်ပါတယ်။ယီမန်နိုင်ငံမှာသမရအဗ်ဒူယာဟူမန်ဆောဟာရီရောသူ့အစိုးရအဖွဲ့ပါနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။တနင်္လာနေ့ကစပြီးသမရနဲ့နိုင်ငံကိုထိန်းချုပ်ခဲ့တဲ့ဟူသီစစ်သွေးကြော်တွေကြောင့်နိုင်ငံရေးလွန်ဆွဲပွဲတွေဖြစ်ပွားနေချိန်မှာအခုလိုနှုတ်ထွက်မှုဖြစ်ခဲ့တာပါ
။နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်ကြီးညာပေးသွားတာဖြစ်ပါတယ်ခင်ဗျာ။အခုမနေ့စီစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျီမီခုတ်ဖြစ်ပါတယ်။ကျွန်တော်ဆက်မိုးပြီပါ။ ညနေဘက်6နာရီနဲ့9နာရီထိထုတ်လွှင့်မဲ့အစီအစဉ်လေးကိုလိုင်းဒိုမီတာ16လိုင်းဒိုမီတာ19နဲ့လိုင်းဒိုမီတာ25တို့ကနေတန်လွှင့်ပေးမှာဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.